Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်2019ခုနှစ်ဩဂုတ်လ18ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုသားညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာဘုံးပေါက်ခွဲမှုကြောင့်63ဦးထပ်မံတည်ဆုံးပြီးတော့180ကျော်ဒဏ်ရာရသွားခဲ့ပါတယ်။ဟောင်ကောင်မှာတော့အစိုးရဆန့်ကျင်တဲ့ဆန္ဒပြပွဲတွေကို17ပတ်မြောက်အဖြစ်နဲ့ဆက်လက်ကျင်းပနေပြီးတော့ဒီကနေ့မှာတော့ဆန္ဒပြတဲ့သူအရေအတွက်3000လောက်ထိရှိခဲ့ပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဖို့သူတင်နာဌာနအတွင်းရေးမှူးဦးမျိုးရန်အောင်သိန်းကိုပါတီတာဝန်တွေကနေရဆဲလိုက်တယ်လို့ NLD ပါတီကဒီကနေ့မှာကြေညာပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒေါက်တာရှင်နေသတင်းတွေပြီးမှနားဆင်ရမယ့်သတင်းလှော်တွေမှာတော့စီးရီးတင်းမာနေတဲ့ရှမ်းမြောက်ပိုင်းမှာဒီကနေ့မှလဲတိုက်ခိုက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတယ်လို့ကုလုံတံတားဒဇင်လဲဖြက်စီးခံရတဲ့အတွက်ဒေသခံပြည်သူတွေလုံခြုံရေးအတွက်အထူးစိုးရိမ်နေရပါတယ
်ဒီနေ့ကတော့မနေ့ပိုင်းကအဲ့ဒီကုတ်ခိုင်နဲ့နတ်ဖက်ကရှားဘက်မှာသက်ကန်တူကိုဝင်တိုက်တယ်လို့ဟို
မြမရေးလေးလာသူရှမ်းပြည်နယ်တီဘောမြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဥယေထွန်းပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေထဲမှာမြမရေးရာဆွေးနွေးကမ်းမှာမန္တလေးမြို့က140ကျော်တက်တန်းရှိတဲ့ရွှေနန်းတော်ကျောင်းကြီးကိုဘယ်လိုထိမ့်သိမ်းပြုပြင်နေပါသလဲဆိုတဲ့အကြောင်းကိုထုတ်လင်းပေးမှဖြစ်တယ်လို့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြမပြည်မပေးစာများနဲ့ကဘာတလွားထူးခြားစံပြသတင်းများကိုလည်းတိဆက်ပေးသွားမှာပဲအခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာမနေ့ညကပြုလုပ်ခဲ့တဲ့မင်္ဂလာဆောင်တစ်ခုတွင်အသေးခံဘုံခွဲမှုဖြစ်ပွားခဲ့တာကြောင့်ဒေသသူရေတွက်တွေထပ်ထိုးလာပြီးတော့အခုဆိုရင်63ရောက်ထပ်မံရှိသွားပြီဖြစ်ပြီးတော့183ရောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။အာဖဂန်မှာရှိတဲ့ IS Islamic အစွန်းရောက်ဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောပါတယ်။ဒီအသေးခံဘုံခွဲတိုက်ခိုက်ခံရတဲ့မင်္ဂလာဆောင်အတွင်းထိခိုက်သေးဆုံးသူအများစုဟာ Shia Hazara လူနည်းစုဝင်တွေဖြစ်ကြပါတယ်။အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရ Nasrat Rahimi ကတော့ဒီထိခိုက်သေးဆုံးသူအရေအတွက်ကိုဒီကနေ့မနေ့အစောပိုင်းမှာကြေညာချက်ထုတ်ပြန်ပြောကြားလိုက်ပြီးတော့အဲ့သေဆုံးသွားတဲ့သူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါဝင်တယ်လို့ပြောပါတယ်။အခုလိုမင်္ဂလာဆောင်အခမ်းအနားမှာအသေးခံဘုံခွဲတိုက်ခိုက်တာဟာအာဖဂန်မှာရှိတဲ့ရှီယာမျိုးနွယ်စုပေါ်မှာရက်စက်တဲ့လူရဲ့ဖြစ်တယ်လို့အခုလိုအရသားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်တာဟာရက်စက်ရန်ကားမှုဖြစ်ပြီးတော့ဒါဟာတရားပေါ်ကြောင်စွာနဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့အာဖဂန်မှာရှိတဲ့ကုလသမဂ္ဂအဖွဲ့ရဲ့ကြီးကဲဒါရမီချီယာမာမိုတိုကပြောပါတယ်။ဒါပြင်အာဖဂန်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကလည်းဒီတိုက်ခိုက်မှုဟာအလွန်ကိုရုံမှရိုင်းဆိုင်တဲ့လို့ရဖြစ်တယ်လို့ Twitter ကနေပြောကြားလိုက်ပြီးတော့အာဖဂန်သမ္မတဟာမစ်ကာဇိုင်းကလည်းဒါဟာလူမဆန်တဲ့လို့ရဖြစ်တယ်ဆိုပြီးတော့ပြစ်တင်ဝေဖန်လိုက်ပါတယ်ခင်ဗျာ
။ British နိုင်ငံအနေနဲ့ဥရောပသမဂ္ဂနဲ့ဂုဏ်သွေးသဘောတူညီချက်မရှိဘဲနဲ့နှုတ်ထွက်ခဲ့မယ်ဆိုရင်ကြီးမားတဲ့အကျပ်တဲတွေကျွမ်းမှာဖြစ်တယ်ဆိုပြီးတော့ဒီပေါက်ကြားလာတဲ့အစိုးရချက်လက်မှတ်တမ်းတွေမှာပြောထားတဲ့အကြောင်း The Sunday Times သတင်းစာကြီးကဖော်ပြလိုက်ပါတယ်။ British အနေနဲ့ဆေးဝါးအစားအစာနဲ့လုံစာစီဖြစ်တင်းမှုကိစ္စတွေမှာ6လလောက်အထိကိုကြက်တဲတွေကြုံရနိုင်တယ်လို့ပေါ့ကြားသွားတဲ့အဲ့ဒီမှတ်တမ်းတွေကဆွေးရတယ်။ဒီမှတ်တမ်းထောက်ထားတဲ့နေရာမှာတော့တိုင်းပြည်ရဲ့အခြေခံစောက်အောင်ရိုးရင်းပျက်စီးမှုတွေကိုဘယ်လိုပြုပြင်သွားမလဲဆိုတဲ့လျှို့ဝှက်အစီအစဉ်အချို့ကိုလည်းဖော်ပြထားပါတယ်။အရင်ဝန်ကြီးချုပ်ထရီဇာမီလက်ထက်တုန်းကဥရောပသမဂ္ဂနဲ့ယူထားတဲ့သဘောတူညီမှုကိုပြန်ပြီးတော့ဆွေးနွေးညှိနှိုင်းမှုတွေမလုပ်နိုင်ဘူးဆိုရင်တော့ဗြိတိန်အနေနဲ့လာမယ့်အောက်တိုဘာလ31ရက်နေ့မှာ EU ဥရောပသမဂ္ဂကနေပြီးတော့သဘောတူညီချက်မယူဘဲနဲ့နှုတ်ထွက်မှာဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောဆိုထားပါတယ်။
ဆူရန်အတွင်ကူပြောင်းရေးစစ်ကောင်စီနဲ့ဆန္ဒပြခေါင်းဆောင်တွေကြားမှာသမိုင်းဝင်အာဏာခွဲဝေမှုသဘောတူညီချက်ကိုမြို့တော်ခါတော်မှာဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါတယ်။အခုလိုသဘောတူညီမှုကိုလက်မှတ်ရေးထိုးနိုင်လိုက်တာကြောင့်ဒီအဲ့ဒီအဖွဲ့နှစ်ဖွဲ့အနေနဲ့ဘူးတွဲစစ်တပ်နဲ့အရက်ဖက်ကောင်စီတရက်ကိုဖွဲ့စည်းသွားမှာဖြစ်ပြီးတော့အဲ့ကနေအရသာအစိုးရဖွဲ့ဖို့ရွေးကောက်ပွဲတွေမကျင်းပခင်အချိန်အထိဆူရန်နိုင်ငံကို၃နှစ်ကြာဥဆောင်သွားမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာတော့ဆူရန်နိုင်ငံရဲ့မြို့တော်ခါတုံးမျိုးတဝိုက်မှာတော့나이ပေါင်းများစွာစူရန်ပြည်သူတွေအောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စု Oregon ပြည်နယ် Portland မှာလက်ရဇွန်အုပ်စုတွေနဲ့ Passive Water ဆန့်ကျင်ရေးတမ်းမြန်ဆန္ဒပြသူတွေကြားမှာအကြမ်းဖက်မှုဖြစ်လာနိုင်ခြေရှိတာကိုကြိုတင်ဟန်တားတဲ့အနေနဲ့လူ73ဦးထက်မနည်းကိုရဲကစနေနေ့တုန်းကဖမ်းဆီးထိန်းသိမ်းခဲ့ရပါတယ်စနေနေ့မှာဖြစ်ခဲ့တဲ့နှစ်ဖက်ဆန္ဒပြမှုတွေထိတိုက်မတွေ့အောင်လို့လူညိုးရဲတွေကအဲ့ဒီမှာရှိတဲ့လမ်းတွေသဓားတွေကိုပိတ်ဆို့ကြားဖြတ်ပြီးတော့နှစ်ဖက်ဆန္ဒပြသူတွေစီကဒုလနဲ့တွေဒိုင်းကားတွေအတော်များများကိုလည်းတင်းစီခဲ့ရပါတယ်။ ပော့ပလန်မြို့မှာဖြစ်ခဲ့တဲ့အဲဒီထိတ်တိုက်ဆန္ဒပြမှုနှစ်ခုအတွက်မှာတော့နှစ်ဖက်စလုံးမှာကြီးကြီးမားမားထိခိုက်ဒဏ်ရာရတာတော့မကြားပါဘူး။မြန်မာပြည်ပြုလုပ်တဲ့မြို့တော်ဝင်ရဲ့သတင်းစာရှင်းလင်းပွဲအတွက်မှာတော့အခုလိုဒီဖြစ်ပျက်ဟာလူပြူကြီးစိုးရေးလှုပ်ရှားမှုနဲ့ဆက်စပ်နေတယ်လို့မြို့တော်ဝင်တက်ဝီလာကပြောသွားပါရတယ်။ဒါအပြင်လက်ရဆုံးလှုပ်ရှားမှုခေါင်းဆောင်ဖြစ်တဲ့ဂျိုးပစ်စ်ကိုပော့ပလန်မြို့ကအလိုမရှိဘူးလို့လည်းမြို့တော်ဝင်ကသတိပေးပြောပါရတယ်။ဒါပေမဲ့လို့လက်ရဆုံးဆန္ဒပြမှုရဲ့ခေါင်းဆောင်ဖြစ်တဲ့ဂျိုးပစ်စ်ကတော့သူ့ရဲ့ဆန္ဒပြမှုဟာအောင်မြင်ခဲ့တယ်လို့ဆိုနေပါရတယ်။သမ္မတ်ထရန့်ရဲ့ Twitter ကိုကြည့်ပါ။သူဟာပော့ပလန်အကြောင်းပြောထားတယ်ဆိုပြီးတော့ဂျိုးပစ်စ်ကသူ့ရဲ့လှုပ်ရှားမှုကိုလိုလားတဲ့အတိုင်းဖြစ်ခဲ့တယ်ဆိုပြီးတော့ထောက်ပြပြောဆိုထားတာဖြစ်ပါရတယ်။သမ္မတ Donald Trump ကတော့ပော့တလန်မြို့တော်ဝင်အနေနဲ့အချင်းတွေကိုတည်ငြိမ်အောင်ကိုင်တွယ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းစင်ဒီကသူ့ရဲ့ Twitter မှာရေးပါတယ်။ Antifa လို့အတူကောက်ခေါ်တဲ့ဖက်စစ်ဆန့်ကျင်ရေးအုပ်စုတွေကိုအကြမ်းဖက်အဖွဲ့ဖြစ်တယ်လို့သူကဆွဆွဲပြီးတော့သူတို့ကိုအရေးယူကိုင်တွယ်မယ်လို့လည်းသမ္မတ Trump ကသူ့ရဲ့ Twitter မှာရေးသားထားပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဒိုင်းဒိုမီတာ25 kHz 11965ဒိုင်းဒိုမီတာ32 kHz 9303ညဒိုင်းဒိုမီတာ51 kHz 5885တို့အပြင်စနစ်တင်းတွေမှာဒိုင်းဒိုမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေတင်းတွေနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဟောင်ကောင်မှာတော့အစိုးရကိုစန့်ချင်တဲ့ဆန္ဒပြဝါဒီကိုစက်တဘာမြောက်အဖြစ်နဲ့ဆက်လက်ကျင်းပခဲ့ပြီးတော့ဒီကနေ့မှာတော့ဆန္ဒပြတဲ့သူရေအတွက်ဟာတိုင်းထံမင်းရှိခဲ့ပါတယ်။ဟောင်ကောင်မှာမိုးရေအကြီးကျယ်ရွာဆန္ဒရွာနေတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာထီးထီးဆောင်ပြီးတော့လမ်းတွေပေါ်ထွက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြတဲ့သူတွေဟာဗစ်တိုးရီးယားပန်းညံမှာစုဝေးပြီးတော့အဲ့ဒီကနေဟောင်ကောင်ရဲ့လူစီကားဆုံးဈေးဝယ်ဆန္ဒရှိတဲ့နေရာတွေကိုကြီးတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေကသူတို့လက်လက်ချီတက်ရလမ်းတစ်လျှောက်မှာလဲချူချော်သန်းတွေဆိုင်းပုတ်တွေကင်ဆောင်ဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်လွတ်မြောက်ရေးဒီမိုကရေစီရရှိရေးစတဲ့ချူချော်သန်းတွေကိုအော်ဟစ်တောင်းဆိုခဲ့ကြပါတယ်ဒီနေ့ဆန္ဒပြတဲ့သူတွေထဲမှာတက်ကြီးရွယ်တွေပါဝင်အရွယ်ပေါင်းစုံပါဝင်ခဲ့သလိုတချို့တွေကလည်းသူတို့ရဲ့ကလေးငယ်တွေကိုပါခေါ်လာပြီးတော့ညီညာစွာနဲ့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေများတာကြောင့်တချို့လဲပန်းညံမှာနေရာမယူနိုင်ကြပဲဟောင်ကောင်ရဲ့အဓိကစီးပွားရေးဇုံတွေဘက်ကိုချီတက်ဆန္ဒပြခဲ့ကြပြီးတော့တရုတ်ဆိုရကထောက်ခံတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်ပြည်သူကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဘက်ကတော့အစိုးရဘက်ကသူတို့ကိုလေးလေးစားစားဆက်ဆံတယ်ဆိုတာမပြမချင်းသူတို့အနေနဲ့ဆက်ပြီးတော့ဆန္ဒပြသွားမယ်လို့ပြောပါတယ်။အချိန်ထဲမှာပဲဟောင်ကောင်နဲ့ကက်ရတရုတ်နိုင်ငံပြည်မာကြီးတဲ့ကရှန်လန်းပြည်နယ်မှာတော့တရုတ်ပြည်သူ့စစ်အဖွဲ့တွေလက်ချင်းမှုတွေလုပ်နေတာကြောင့်တရုတ်ဆိုရကဟောင်ကောင်ဆန္ဒပြတဲ့သူတွေကိုနေနေမှုအတွက်အစဉ်သင့်ပြင်နေတယ်ဆိုပြီးတော့စိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်ခင်ဗျာ။
အနာပါတီဖြစ်တဲ့ NLD အမျိုးသားဒီမိုစီဖွဲ့ချုပ်ရဲ့ဗဟုသုတေနအဖွဲ့အတွင်မှဦးမျိုးရန်အောင်တင်ကိုပါတီလုပ်ငန်းတာဝန်တွေကနေပြီးတော့ရပ်ဆိုင်းလိုက်ပါတယ်။သူ့ကိုပေးမထားတဲ့လုပ်ငန်းတာဝန်တွေကိုကြော်လွန်လှုပ်ဆောင်တာကြောင့်ပါတီစည်းကမ်းနဲ့အညီအခုလိုမျိုးရေးယူလိုက်တာဖြစ်တယ်လို့ NLD ပါတီရဲ့ပြောခွင့်ရသူဒေါက်တာမြို့ညွတ်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်။
ကျွန်တော်တို့ဒီလိုရောမီဒီယာတွေရောကြည့်ကြတယ်ကျွန်တော်တို့သုတေနဗဟုသုတေနအဖွဲ့တွင်မှဦးမျိုးရံအောင်တင်ပေါ်စစ်ဆေးထားတာအတွက်ကျွန်တော်စဉ်းစားလာတတ်ပါတယ်ဒီအစီရင်ခံစာကိုကျွန်တော်ဘုလုံးမှုတော်ဘက်ကလက်ခံတည်လိုက်တဲ့အတွက်ဦးမျိုးရံအောင်တင်ကိုမီဒီယာပေးအပ်ထားခြင်းရှိတဲ့လုပ်ငန်းများကိုဆောင်ရွက်ချင်းအတွက်ပါတီစည်းကမ်းအရာအရေးယူတော့ပါတီတောင်းအများကရပ်ဆိုင်နေဖြစ်တာဆက်
ပါတီလုပ်ငန်းတာဝန်တွေကိုကြော်လွန်လှုပ်ဆောင်နေဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့တော့ဒါဟာပါတီတွင်းကိစ္စဖြစ်တာမဟုတ်လို့ထုတ်ဖော်မပြောလို့ဘူးလို့ဒေါက်တာညွန့်ညွန့်ကတုံ့ပြန်ပါတယ်NLD ဘဟုအလုံးမှုဆောင်အဖွဲ့ဝင်ဦးအောင်စိုးရဲ့ပါတီမှာနှုတ်ထွက်လွှာကိုလည်းလက်ခံအတည်ပြုလိုက်ပြီလို့သိရပါရယ် NLD ပါတီရဲ့အလုံးမှုဆောင်စည်းဝေးဒီကနေ့နေပြီးတော့မှကျင်းပရမှာဒီဆုံးဖြတ်ချက်တွေကိုအတည်ပြုခဲ့တာဖြစ်ပါတယ်တိုင်ကြားချက်တွေအရဘဟုသုတေနအဖွဲ့ရဲ့အတွင်းမှုဖြစ်သူဦးမျိုးရန်အောင်တင်းကိုခုံဖွဲ့စစ်ဆေးပြီးတော့ခုလိုမျိုးရေးယူဆောင်ရတာဖြစ်ပါတယ်ဦးအောင်စိုးကတော့သူနှုတ်ထွက်လွှာတင်တဲ့ကိစ္စရှင်းလင်းလင်းမသိရပါဘူးသူဟာအဂတိလိုက်စားမှုနဲ့ရေးယူခံနေရတဲ့တင်းနာယူတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ရဲ့ခဲကိုတော်ဆက်သူလည်းဖြစ်ပါတယ်အဲ့ဒီအမှုမှာကလေးကလည်းပူးတွဲတိုင်ကြားခံရသူဖြစ်ပါတယ်။နောက်ပိုင်းမှာတော့ဥအောင်စိုးနဲ့တင်းနာရီတိုင်းဒေသ energy အလုံးမှုဆောင်ချုပ်ကိုဘိုးကနေပြီးတော့ခုံရုံးဖွဲ့စစ်ဆေးမှုတွေရှိခဲ့ပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာခာမြို့ရဲ့မြောက်ဖက်စင်းသားရောက်ခတ်မှာမိလောင်ကျွမ်းမှုကြောင့်လူ3000လောက်အိုးမဲ့အိမ်မဲ့ဖြစ်သွားတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒီကနေ့မှပြောကြားလိုက်ပါတယ်။တောက်ကြနေညာကဖြစ်ခဲ့တဲ့ဒီမိလောင်ကျွမ်းမှုအတွင်းလူ3ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်ဒီနေရာဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အဓိကခရစ်ကတ်ကစားကွင်းကြီးနဲ့မိုင်းနှဲငယ်သာဝေးပြီးတော့မီးလောင်ကျွမ်းမှုကြောင့်အဲ့နေရာကနေမီးခိုးလုံးကြီးတွေထွက်လာတာကိုလည်းဗီဒီယိုရုပ်သံဖိုင်တွေမှာတွေ့ခဲ့ရပါတယ်။မိသက်သမားတွေဟာ၃နာရီလောက်အချိန်ယူပြီးတော့မီးငြိမ်တက်ခဲ့ရတယ်လို့မေယာဖူမိသက်ဌာနအကြီးတန်းတာဝန်ရှိသူအန်ရော့ဟုတ်စိန်ကပြောပါတယ်။စုံစမ်းစစ်ဆေးမှုတွေအရတော့မီးလောင်ကျွမ်းမှုကြောင့်တဲအိမ်1000လောက်ပျက်စီးသွားခဲ့ပြီး အဲ့ဒီတဲက950ကတော့လုံးဝမီးလောင်ပျက်စီးသွားတယ်လို့ဘေးဒုက္ခခဲစေရေးနဲ့စီမံခန့်ခွဲရေးဌာနအငြိမ်းတန်းဝန်ကြီး NMO Roman ကပြောပါတယ်မီလောင်ကျွမ်းတဲ့အချိန်မှာအဲ့ဒီမှာရှိတဲ့လူတော်များများဟာအစ်ပွဲတော်ကျင်းပနေတဲ့နေရာမှာရောက်နေတာကြောင့်တည်ဆုံးတဲ့သူမရှိဘူးလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။မိဘတဲ့သူတွေကိုကူညီဖို့အတွက်စံတန်ချိန်900နဲ့အမေရိကန်ဒေါ်လာ1000ကျွဲလောက်နဲ့ညီမျှတဲ့ဘင်္ဂလားဒေ့ရှ်တကာငွေ 1.3 သန်းကိုအစိုးရကနေကနဦးအနေနဲ့အကူအညီပေးသွားမှာဖြစ်တယ်လို့လည်းအငယ်တန်းဝန်ကြီးကပြောပါတယ်ခင်ဗျာ။
ကမ္ဘောဒီးယားနိုင်ငံမှာအွန်လိုင်းဂိမ်းကစားမှုတွေကိုပိတ်ပင်တဲ့အကြောင်းတနင်္ဂနွေနေ့ကကြေညာပါတယ်ဒီအွန်လိုင်းလောင်းကစားမှုတွေဟာကမ္ဘောဒီးယားနိုင်ငံတွင်းလောင်းကစားလုပ်ငန်းတွေမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေပိုပြီးတော့အရှင်ဟွန်ကောင်းအောင်လုပ်ပေးနေတယ်လို့ဖြစ်နေတာပါဒီအွန်လိုင်းလောင်းကစားတွေဟာငွေတွေကိုမတရားရယူဖို့နိုင်ငံခြားကရာဇဝတ်သားတွေကအသုံးပြုနေတဲ့အတွက်အခုလိုမျိုးပိတ်ပင်တာဖြစ်တယ်ဆိုပြီးတော့ကမ္ဘောဒီးယားဆိုကကြေညာပါတယ်ကမ္ဘောဒီးယားနိုင်ငံရဲ့တောင်ပိုင်းကမ်းခြေမျိုးဖြစ်တဲ့ Sihanoukville ဟာဆိုလို့ရှိရင်လောင်းကစားတွေနဲ့တရုတ်လူမျိုးတွေပိုင်တဲ့လောင်းကစားယုံတွေရဲ့အချက်ချနေရာတစ်ခုလို့ဖြစ်လာပြီးတော့အဲဒီကနေပြီးတော့ online လောင်းကစားတွေကိုပါလှုပ်လာတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတပုတ်ကိုထုတ်လွှင့်ပေးပါမယ်စီးရီးတင်မာနေတဲ့ရှမ်းမြောက်ပိုင်းမှာဒီကနေ့မှလည်းရှမ်းမြောက်ပိုင်းကုတ်ခိုင်နဲ့နမ်ဖက်ကာမှာမြန်မာစစ်စခန်းကိုမြောက်ပိုင်းတပ်ကထပ်ပြီးတော့ဝင်ရောက်တိုက်ခိုက်တယ်လို့ကုန်းလုံတရားတစင်းလည်းဖျက်ဆီးရလို့စစ်တပ်အနီနာဝန်ကျင်ကဒေသခံပြည်သူတွေလုံခြုံရေးအထူးစိုးရိမ်နေကြပါတယ်ဒီလိုစိုးရိမ်နေကြတဲ့ပြည်သူလူထုလုံခြုံရေးကိုရှမ်းပြည်တောင်ပိုင်းတပ် RCSS ကနေမီလုံခြုံရေးတပ်နိုင်သမျှဆောင်ရွက်ပေးမယ်လို့လည်းပြောလိုက်ပါတယ်ဒီလိုစီရေးပဋိပက္ခတွေပုံမကြီးမမကျေပြန့်လာခင်မှာနှစ်ဖက်ကယုံကြည်ရတဲ့နှစ်ဖက်တပ်တွေကိုဩဇာလွှမ်းမိုးနိုင်မယ်တပ်အင်အားစုတွေဝင်ရောက်ဖြည့်ရှင်းပေးမှာပဲပြည်လည်နိုင်မယ်ဆိုပြီးအပြည့်ရဲ့တိုင်းရင်းသားခေါင်းဆောင်တဦးကသုံးသပ်ပါတယ်မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ပါတယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၃ဖွဲ့ပူးပေါင်းထားတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ပြည်ဦးလင်းစစ်တင်တန်းကြောင့်နဲ့နောင်ချုံမြို့မူရခိတ်ပါဝင်နေရာတချို့ကိုအင်အားသုံးဝင်ရောက်စီးနှင်တိုက်ခိုက်မှုတွေဖြစ်ပြီးနောက်ရက်ပိုင်းတွေမှာလည်းဇက်တိုက်ဆိုသလိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ပါဝင်လာရှုကုတ်ခိုင်စတဲ့နေရာတချို့ကိုတိုက်ခိုက်နေတာဖြစ်ပါတယ်ဒီကနေ့မှာလည်းရှမ်းမြောက်ပိုင်းကုတ်ခိုင်နယ်နန်းဖက်ကအနီးကစစ်စခန်းတစ်ခုကိုမဟာမိတ်တပ်ကထတ်တိုက်ခိုက်သလိုကိုလုံဘက်ကိုသွားတဲ့တရားတစင်းနဲ့ကြိုးကြဖျက်ဆီးသွားလို့လမ်းမဆက်သွယ်ရေးခက်ခဲဖြစ်ပြီးဒေသခံပြည်သူတွေလုံခြုံရေးအထူးစိုးရိမ်နေကြပါတယ်ရှမ်းပြည်နယ်တိဘောမြို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းလက်ဖြင့်မြမရေးလေးလာသူဦးရထွန်းကသူတိထားသမျှအခုလိုပြောပြပါတယ
်ဒီနေ့ကတော့မနေ့ပိုင်းကအဲ့ဒီကုတ်ခိုင်နဲ့နန်းဖက်ကကြားဘက်မှာသက်ကန်တကူဝင်တိုက်တယ်လို့နောက်တစ်ခါကျွန်တော်တို့ကွန်းလုံပဲသွားတဲ့တံတားအချိုးခံရတယ်လို့အဲ့ဒါတွေဆိုတော့ကြားတယ်လေအဲဆိုတော့ဟိုဓာရီကဘာတွေဖြစ်လာနိုင်မလဲလို့သုံးတိုက်ရနေတော့တက်ကဒီတစ်ဖက်တက်အပြစ်ခရရခဲထားတဲ့ဟာကတော့ခု31ရက်နေ့ဆိုလို့ရှိရင်ဒီလကုံရင်တော့ရက်ကဆုံးသွားပြီပေါ့ထပ်ပြီးတော့တိုးပေးလိုက်မယ်လို့တော့ကျွန်တော်မထင်တော့ဘူးအဲ့ဒီနောက်ပိုင်းမှာဒီစစ်စင်ရေးတွေအကြီးကျယ်လှုပ်လာနိုင်တာပေါ့နော်စစ်စင်ရေးတွေအကြီးကျယ်လှုပ်လာတဲ့အခါကျတော့ကြီးလက်မှနေကြတဲ့ပြည်သူလူထုတွေကစစ်တမ်းခံရလို့အောင်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်
ဘုလိုမျိုးမဟာမိတ်တပေါင်းစု၃ဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်မူဆယ်မန္တလေးအဓိကဆက်သွယ်တဲ့လမ်းကြောင်းကျတဲ့တံတားတချို့ဖောက်ခွဲဖျက်ဆီးခံရတဲ့အပေါ်ပြည်သူလူထုခရီးသွားလာရေးနဲ့နေဆက်ကုန်စည်စီစဉ်မှုထိခိုက်စေခဲ့တယ်လို့ဒီရှမ်းမြောက်ပိုင်းတိုက်ပွဲကအချိန်ဘလောက်ကြာမလဲဆိုတာမခန့်မှန်းနိုင်လို့ပြည်သူလူထုတွေသတိဝရိယနဲ့တွာလာကြဖို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကကြေညာချက်ထုတ်ပြန်သတိပေးပါတယ်။လာရှိုနမ်လန်ကြောက်ကူနောင်ချိုလမ်းကြောင်းတစ်လျှောက် RCSS ရှမ်းတောင်ပိုင်းတပ်တွေဘက်ကတက်တွေချထားပြီးလုံခြုံရေးတာဝန်ယူထားပေးမှာဖြစ်တယ်လို့RCSS တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ဒုတိယဗိုလ်မှူးကြီးစိုင်းဦးက VOA မြန်မာပိုင်းကိုပြောပါတယ်
။နောက်ဆုံးပြန်ရတဲ့အကြောင်းကဒီရတားတူတူပေါ့နော်။ဒီတော့လာရေးမှာသူတင်တော့ဂုတ်ထိတ်ပေါ့နော်။ဂုတ်ထိတ်အိုက်ဂုတ်တင်းဟောသူတို့ပြင်နေတဲ့အချိန်မှာတချို့ကြီးတဲ့တွေကဒီကြောက်ကူတင်တော့ဘက်ကနေဒီငန်းနာဘက်ကိုသွားတဲ့တနာပေါ့နော်။သွားလို့ရတယ်ပေါ့နော်။ဒီတော့လာရေးမှာသူတို့လုံထုံမှုအတွက်ပေါ့ကျွန်တော်တို့ဒီအစီအစကနေပြီးတော့တက်နိုင်ကြလို့ပေါ့နော်။ဆိုလို့ဆိုရတဲ့ကျွန်တော်တက်နိုင်တာဖြစ်ပါခေါင်းတမ်းမဲ့ဆိုတဲ့အကြောင်းကျွန်တော်ဒီတို့ကိုသိနေတယ်နော်။
အခုလိုမျိုးညီနောင်မဟာမိတ်တပ်ဖွဲ့၃ဖွဲ့ဘက်ကအစိုးရတပ်စခန်းတွေကိုထိုးစစ်ဆေးတိုက်ခိုက်လာနေတဲ့အနေအထားမှာမြမတပ်မတော်ဘက်ကလည်းပြန်လည်တိုက်ခိုက်မှုတွေဖြစ်လာနေတဲ့အချိန်ပိုပြီးတော့ပြင်းထန်ဆိုးဝါးလာနိုင်တဲ့အနေအထားဖြစ်တာမို့ပြည်လဲအောင်ဖြည့်ရှင်းနိုင်ရေးတစ်ဖက်လက်နက်ကင်တပ်တွေအပေါ်မှာဩဇာကြောင်းမဲ့တစ်ဖက်တပ်ကလက်ခံနိုင်မဲ့တပ်အင်အားစုတွေကဝေရောက်ညီနိုင်ဖြည့်ရှင်းပေးတဲ့လို့အပြည့်ရဲ့လက်မှတ်ထိုးထားတဲ့ PNLO ဗအုပ်အမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့နိုင်ငံကဗိုလ်မှူးကြီးခေါဥကာကစီးရီးပြိပခါတွေပြည်လဲရေးသူ့အမြင်အခုလိုပြောပါတယ်
ကျွန်တော်စဉ်းစားလို့ရတာတော့ဒီစစ်ပွဲဒီလောက်ကြီးမှဆက်လက်ပြီးတော့ရှေ့ကြမှုမဖြစ်အောင်ပေါ့။နောက်မကျေပြန့်အောင်ဒီတစ်ဖက်ကတောင်ရှိတဲ့သမ္မတော်ကပြန်ပြီးတော့တုံ့ပြန်လာရင်စဉ်းမျက်နှာကအခုဟိုဖွင့်နေတဲ့နေရာမှာမဟုတ်ဘဲနဲ့ဟိုအနောက်တဲအထိပေါ့လေကျေပြန့်ပြန့်ဖြစ်သွားရင်တော့ကျွန်တော်တို့သူတို့ရကြမှုတော့သဘောထိုင်မှုအတွက်ချက်ခဲသွားလိမ့်မယ်။အဲ့ဒါကိုကျွန်တော်စိုးရိမ်တာပါ။ဒါကြောင့်ရတန်းရနိုင်အောင်ဈာခံအဖွဲ့ကြီးကြီးတွေပေါ့ဥပမာနှစ်ဖက်စလုံးကဆက်ဆံရေးကောင်းတဲ့အဖွဲ့တွေပေါ့ကွာတမတော်နဲ့လည်းဆက်ဆံရေးကောင်းတယ်နော်မြောက်ပိုင်းသုံးဘွဲ့အနေနဲ့လည်းဆက်ဆံရေးကောင်းတဲ့အဖွဲ့ကြီးတွေပေါ့ဥပမာဝါပလိုအဖွဲ့ကြီးမျိုးတွေကကြားဝင်ပြီးတော့လူကြီးသူမနေအားနေပြီးတော့ပြောဆိုညှိနှိုင်းရင်တော့ပုံကအဆင်ပြေမလားလို့ကျွန်တော်အကြံပေးကြည့်တာပါဥပမာ KIO ကြီးကဲတင်တဲ့ဘလကောင်ဝါကြီးကဲတင်တဲ့ဘလကောင်ကျွန်တော်တို့ဆိုရတာမတော်တော့ရချစ်ခဲ့တယ်အတွက်ပေးယူလောက်ပြီးတော့ဘယ်လိုတိုင်တော်ရင်ကောင်းမလဲဆိုတာညှိနှိုင်းလိုက်ရင်တော့အဆင်ပြေမလို့စားတယ
်မြမဆိုရဘက်ကတော့ဒီတိုက်ခိုက်မှုတွေကြောင့်မြမငင်းကြရေးလုပ်ငန်းစဉ်ကိုကြီးကြီးမားမားထိခိုက်မှုရှိတယ်ဆိုပြီးတရင်သာရှင်းလင်းပွဲမှာပြောဆိုထားပြီးတွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းထားပါတယ်ပူပေါင်းမဟာမိတ်သုံးဘွဲဘက်ကတော့တွေ့ဆုံဆွေးနွေးမှုကိုမျှော်လင့်ထားပေမဲ့လို့တိုင်းရင်းဒေသတွေကမြမစစ်တပ်ရဲ့ထိုးစစ်ကိုခုခံကာကွယ်တဲ့အတင်းနဲ့အခုလိုတံပြန်တိုက်ခိုက်ရတာဖြစ်တယ်လို့ပြောဆိုထားပါတယ်အမေရိကန်ပြည်ထောင်စုဘက်ကလည်းသက်ဆိုင်တဲ့အဖွဲ့အစည်းတွေအလုံးထိမ့်သိမ့်သိမ့်သိမ့်ဆောင်ရွက်ကြဖို့အမြင့်မတူကွဲလဲမှုတွေကိုဖြေရှင်းနိုင်ရေးဆွေးနွေးညှိနှိုင်းမှုတွေလိုအပ်ပါကြောင်းတိုက်တွန်းထားပါတယ်ရှင်
အဆုမမရှင်အခုဆက်ပြီးတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးကောင်းကိုတင်ဆက်ပေးပါမယ်။မန္တလေးမြို့က140ကျော်တက်တန်းရှိတဲ့ရွှေနန်းတော်ကျောင်းကြီးကိုရှေးမှုမပြည့်ပြုပြင်ထိမ့်သိမ့်ဖို့ကမ္ဘာအထိမ်းအမှတ်ရန်မုံငွေအဖွဲ့ကပံ့ပိုးတယ်လို့အမေရိကန်တန်ယုံကလည်းရန်မုံငွေထောက်ပံ့ပါတယ်။ရွှေကျောင်းပြုပြင်ထိမ့်သိမ့်ရင်ဘယ်လိုလှုပ်ဆောင်နေကြပါသလဲဆိုတာဒေါခင်ဆိုးဝင်းရဲ့အထူးစီစဉ်ဖြစ်တင်ဆက်ပေးထားပါတယ်ရှင်။
နောက်ဆုံးမင်းတစ်ပါးဖြစ်တဲ့ဘယင်တီဘောမင်းဟာဖခမဲတော်မင်းတို့မင်းတရားကြီးကိုရည်စူးပြီးတော့1888ခုနှစ်မှာဒီရွှေချောင်းလို့ခေါ်တဲ့ရွှေနန်းတော်ချောင်းကြီးကိုစောက်လို့လှူဒန်းခဲ့တာဖြစ်ပါတယ်။ဒီရွှေချောင်းတော်ကြီးဟာဆိုလို့ရှိရင်နှစ်ပေါင်း140ကျော်ကြာခဲ့ပြီဖြစ်တဲ့တကြောင်မလို့အမြဲတမ်းမှဆွေးမြေ့ပြီးတော့ဟောင်းနှုတ်နေပါပြီ။ဒီဆွေးမြေ့ဟောင်းနှုတ်နေတဲ့ဒီရွှေချောင်းတော်ကြီးကိုမြမလက်ရမူမေမပြတ်အောင်အမှုပညာတွေနဲ့လက်ရမပြတ်အောင်ထိမ့်သိမ်းဆောက်ရှောက်နေတဲ့လုပ်ငန်းတွေကိုစတင်နေပါပြီ။ရွှေချောင်းပြုပြင်ထိမ့်သိမ်းရေးလုပ်ငန်းတွေနဲ့ပတ်သက်လို့စိတ်ရှည်လက်ရှိလိုက်လံရှင်းပြသူကတော့ရွှေချောင်းပြုပြင်ထိမ့်သိမ်းရေးယုံစီမံကွက်ကဲသူလည်းဖြစ်စီမံကိန်းအင်ဂျင်နီယာလည်းဖြစ်တဲ့မတန်တာဖြူပါ
ဒီအမေရိကန်အစိုးရနဲ့မြန်မာနိုင်ငံအစိုးရကြားမှာပေါ့နော်ဒီနှစ်နိုင်ငံရင်ကျေးမှုပေါ့နော်အပေါင်းဖလှယ်ရေးစီမံကိန်းတစ်ခုဖြစ်ပါတယ်ဒီ2014ခုနှစ်ကနေစတင်ပြီးတော့ပေါ့နော်အမေရိကန်တပ်အမဲကြီးများရဲ့ဒီရင်ကျေးမှုထိန်းသိမ်းရန်ပုံငွေပေါ့နော် Ambassador Fund for Cultural Preservation ကနေရန်ပုံငွေရရှိပြီးတော့ပေါ့နော်ဒီကမ္ဘာအမွေနှစ်အဆောက်အအုံများထိန်းသိမ်းရန်ပုံငွေအဖွဲ့ WMF ကနေမှာအတာဝန်ယူပြီးတော့ဒီပြုပြင်ထိန်းသိမ်းပါတယ်ဒီမြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်တော့ပေါ့နော်မန္တလေးတိုင်းဒေသကြီးအစိုးရရဲ့ဒီတာသနာရေးနဲ့ရင်ကျေးမှုဝင်ကြီးဌာနလက်အောက်မှာရှိရပေါ့နော်ရှေးဟောင်းသူတေသနာနဲ့အမျိုးသားပြရတဲ့ဦးစီးဌာနတို့နဲ့ပူးပေါင်းဆောင်ရွက်နေပါတယ်ရှင့
်ဟုတ်ပြီအဲဒီစီမံကိန်းကိုဘယ်တော့မှစပြီးတော့ဆောင်ရွက်တာပါလဲ
အဲဒီစီမံကိန်းကို2014ခုနှစ်ကစပြီးဆောင်ရွက်ခဲ့ပါတယ်ရှင
့်မန္တလေးမြို့ကဝါရင်ဗဟုပညာရှင်ကြီးဦးကန့်ချွန်ကတော့ရှေးချောင်းကြီးပြုပြင်ထိမ့်သိမ်းတဲ့နေရာမှာကျွန်းသားဗဟုလက်ရာတွေကိုရှေးမှုမပြတ်ထိမ့်သိမ်းနေတာတွေနဲ့ပတ်သက်လို့ခုလိုပြောပြပါတယ
်ရှေးစရိုက်တွေလုတ်သွားတဲ့လက်ရာတွေလေပျောက်သွားတဲ့ဟာတွေနောက်ပြက်သွားတဲ့ဟာတွေအဲ့ဒါတွေကိုဒီသူတို့ဒီလူအမဘွယ်ပြေးတဲ့ဓာတ်ပုံပေါ်လေဓာတ်ပုံပါလိုက်ဓာတ်ပုံနဲ့လည်းကြည့်ပြီးတော့နမူနာတွေပြန်ကူးယူတယ်တိုင်ပင်ရတယ်ဆွေးနွေးရတယ်ပြီးတော့မှပုံကူးလို့ပြန်ပြီးလိုအပ်တဲ့နဲ့ပြန်ထည့်ထားတာ
အဲ့တော့ဒီလိုမျိုးလုပ်တဲ့အခါမှာရှင်းမှုမပြတ်အောင်ထိမ့်သိမ့်မှုရတယ်အရေးကြီးတယ်လေအဲ့ဆိုရှေးအကြီးအဲ့လိုရှင်းမှုမပြတ်အောင်ထိမ့်သိမ့်နေနေရမှာဘလို့အခက်ခဲနေရှိတယ်ခုကခင်မီနီးပညာတွေနဲ့နိုင်ငံခြားလာပြီးတော့အကူအညီပေးတဲ့အခါမှာကိုကရှိနေတဲ့ရှေးဟိုအမှုပညာပေါ့နော်အဲ့ဒီနှစ်ခုသဟဇာတာဖြစ်ရလားရှင်
อ๋อဖြစ်ပါတယ်ဖြစ်ပါတယ်အခက်အခဲပြရှိရောအခုနိပညာနဲ့တို့အကြံဉာဏ်ပေးတာနဲ့ပူးပေါင်းလို့ရပါတယ
်ရွှေချောင်းပြည်ပြင်ထိန်းသိမ်းရေးစီမံကိန်းရဲ့ကြီးကြပ်ရေးမှုဦးဝင်းတက်ကတော့ကိုတိုင်ကိုကြစနစ်တကျပြည်ပြင်ထိန်းသိမ်းရတာကိုဂုဏ်ယူပါတယ်တဲ့
အာဂုဏ်ယူပါတယ်ဒါလို့ဆိုတော့ကျွန်တော်တို့သွားတာဟိုပါဘောကမ်ဘောဒီးယားစထိုင်အင်ဂျင်နီယာသူကကျွန်တော်နဲ့မိန်းတွဲတယ်လေသူအန်ကာဝက်မှာလဲကျွန်တော်အဲ့လက်သွားတာထိုင်းအန်ကာဝက်ကျွန်တော်အဲ့လိုသွားအဲ့ရပညာရှင်ကတူတာကျွန်တော်တို့ကလည်းအဲ့ကိုပြန်သွားသွားရင်လည်းဆိုအဲ့ရအတွေ့အကြုံနဲ့ကိုရှေချောင်းကိုကျွန်တော်တို့ကိုဒီမှာရှိရဲ့ဟိုဟာကိုပြန်လုံးလုံးခွင့်ရတာပေါ့အဲ့ဒါကနည်းနည်းလေးဟိုဟာဖြစ်တယ်ဟိုဟာတော့နည်းနည်းလေးဒီကအတွေ့အကြုံနဲ့ဟိုဟာအတွေ့အကြုံ
နိုင်ငံခြားသားပညာရှင်တွေရဲ့ကြံ့ကြင်မှုအကူအညီနဲ့စောင့်ရရတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့လည်းအခုလိုပြောပြပါတယ်
။သူနဲ့လောကပညာကတော့မနေဘူးရတာပါ။အခက်ခဲကတော့တော်တော်များများရှိတာရှိရဆိုတာမဖြစ်လို့ဆိုတော့ကျွန်တော်အစ်စ်လောက်ရတာမဟုတ်ဘူး။အဟောင်းဆိုတော့ပို့လို့လည်းလို့တကယ်ရှိအောင်မူရင်းပြတ်သွားမလား။နံပါတ်1စိုးရင်စိုက်ကြ။ဘယ်လိုပြတ်လို့ရှိရင်ကျွန်တော်စလုပ်တဲ့ဟာသူ့အတိုင်းရှိမူရင်းနဲ့သူမမူရင်းရဲ့ 100% ပေါ့သူကသူ့လိုချင်တာ 100% လို့အဲ့မူရင်းရအောင်လုပ်တယ်ကျော်ရဲ့ပိုင်းလေးကမင်းစီကန်ရှိဘူးကွာစီကန်ရှိရှိနေဒီလိုလိုချင်တဲ့ဟွာကိုကျွန်တော်ရအောင်ဆောင်းတဲ့ဟွာလောက်ပါမယ်နည်းနည်းတော့ရက်တော့နည်းနည်းကြာတော့
ရှီဟောင်းအဆောက်အုံတွေပြုပြင်ထိန်းသိမ်းရတာစိတ်ရှည်ရတယ်လို့အန်ဒီရဲ့ကင်းကင်းနဲ့စိတ်ချဖို့လေလိုတယ်လို့ဆိုပါတယ
်အမ်စင်ပြီးပါတယ်စင်ပြီးတယ်ဆိုတာနည်းတော့အချိန်တော့လိုရလိမ့်မယ်ပေါ့ကျွန်တော်တို့အထင်ပေါ့နော်သူတို့ပညာရှင်တွေကလည်းသူအလောကြီးသူကမလောက်ကြောက်ဘူးတဖြည်းဖြည်းချင်းနဲ့နည်းနည်းချင်းချင်းကတ်တာအဲ့လိုချင်းကလည်းကျွန်တော်ဒီလေကားတစ်စင်းနှစ်စင်းဆိုကုသလို့ချင်းဒီအတွက်ကျွန်တော်တို့ပြင်ဆင်နေရတယ်ဒီအတွက်ပြင်ဆင်မဲ့ဆိုရင်လည်းသူတို့ကပြင်ဆင်ရတန်းပြီးတော့ကိုလုတ်ချင်တယ်အဲ့လိုလုတ်လို့မရဘူးသူတို့ဒီနေ့ကစပါဆန်မှာတော့တော့တွားတယ်ဒီဘက်မှာတိုးကြိုက်နေတယ်ညီနိုင်တယ်ပေါ့သူရဲ့အကြံဉာဏ်ပဲရှင်းလာဆိုရင်တူတူရလာရင်နိုင်ငံသားရောင်းလာရင်ကျွန်တော်တို့ဒီလေကားကိုဖွင့်ပေးရမှာဖွင့်ပေးပြီးလို့ရှိရင်ကျွန်တော်ဒီလေကားကိုပိတ်မှာပေါ့ပိတ်မှာဆိုလို့ဆိုကျွန်တော်ပြပြနေချိန်မှာအန်တရယ်ဆိုတာပြောလို့မရဘူးလေဒီကအဲ့တော့ပါပဲအဲ့တော့ကျွန်တော်တို့ကခုဒီအဓိကတော့ safety ဖြစ်ပေါ့အဲ safety ကကျွန်တော်ကပြင်ဆင်ရတာလဲ့ပဲဟိုအားလုံးရှင်းလာမှနိုင်ငံဟိုအားပြန်ရောက်က
ြရှင်းဟောင်းပစ္စည်းတွေကိုခင်မီနည်းပညာနဲ့ပြုပြင်ထိန်းသိမ်းရတဲ့အတွက်ရေရှည်ခံမဲ့အကျိုးအတွက်လည်းအားရကျေနပ်မိတယ်လို့ဆိုပါတယ
်ကျွန်တော်တို့ train train တော့ချိန်ပေါ့သူကအဲ့တော့ချိန်ရတချို့ကမပြီးသေးဘူးလားမပြီးသေးဘူးလားပေါ့ဒါကြီးအဲ့ဒါပါပဲတလားအာဒါပေမဲ့ဒီသူတို့လှုပ်ထားတဲ့ဟာကျွန်တော်တို့အထင်ပေါ့နော်ตากูอ่ะဒီကဝန်ကြီးမဖောင်ရဲ့ဝန်ထမ်းရဲ့တော့မဟုတ်ဘူးသူတို့လှုပ်ထားတဲ့အမြင်နဲ့ဆိုလို့တကယ်နောက်ထပ်သူတို့လှုပ်ထားနှစ်ပေါင်းရာကျော်တိခံနိုင်ရဲ့ပေါ့
ဒီဝရဏာကိုပေါ့နော်ဒီ19ရာစုနှောင်းပိုင်းဒီလက်သမားအတတ်ပညာအတိုင်းပြန်လဲပြုပြင်ထိန်းသိမ်းခြင်းရဲ့ဒီဝရဏာနဲ့ပေါ့နော်ဆက်ဆက်နေတဲ့အမောမန်းနေဒါတွေပေါ့နော်ဒေတာကန်တက္ကသိုလ်ကဒီចောင်းသားចောင်းသူတွေနဲ့ပေါ့ចောင်းသားចောင်းသူတွေရဲ့အင်အားနဲ့ပြန်လဲပြုပြင်ထိန်းသိမ်းခြင်းလုပ်ငန်းနေရဲ့ပြီးလို့ရှိရင်ဒီပျက်စီပျောက်ဆုံးသွားတဲ့ပေါ့နော်ဒီပပုလက်ရတဲ့ဒါတွေကိုပြန်လဲအစားထိုးတဲ့လုပ်ငန်းနဲ့ဒီဝရဏာနဲ့ပေါ့နော်ထိဆက်နေတဲ့ဒီအုတ်လီကားတွေပေါ့နော်တရက်ကင်လီကားတွေကိုပြန်လဲထိန်းသိမ်းခြင်းလုပ်ငန်းတွေဆောင်ရွက်နေပါတယ်ရှင့်
ဒီကဒီယုတ်ခရီးတာအမြဲတမ်းလက်ရလည်းမြောက်တယ်ပေါ့နော်တကယ်ကိုရှေးဟောင်းပစ္စည်းတွေပေါ့ဒီလိုမျိုးဟာတွေမပြောက်ပြက်သွားအောင်တပီးတော့ဘယ်လိုများထိမ့်သိမ့်လဲ
ဟုတ်ကဲ့ဒီအခုဆိုလို့ရှိရင်ပေါ့နော်ဒီ project ရဲ့ဒီတစိ့တစ်ပိုင်းနေနေပေါ့နော်ဒီ documentation ဆိုတဲ့ဒီမှတ်တမ်းမှတ်ရပြည့်စုံခြင်းလုပ်ငန်းတွေလုပ်ကြရတယ်ပေါ့နော်အဲ့တော့ဒီတမီးတို့ဒီပြုပြင်တဲ့လုပ်ငန်းတွေမစတင်ခင်မှာဒီရွှေချောင်းကြီးမှာရှိတဲ့နယံဘော်ကပေါ့နော်အမောမန်းနေဒါတွေကိုဓာတ်ပုံမှတ်တမ်းနေပြီးလို့ရှိရင် laser scanning နေပြီးလို့ရှိရင်ဒီ autocad drawing နေတော့ပေါ့နော်ဒါတွေနဲ့မှတ်တမ်းတင်ပြီးတော့တင်ဆက်ထားပါတယ်ရှင်
အဲ့တော့တစ်ခုပြောက်သွားရင်တိတာတာပေါ့နော
်ဟုတ်ကဲ့တမီးတို့မှာမှတ်တမ်းနေအားလုံးရှိတဲ့အတွက်ဒီပြောက်ဆုံးသွားခဲ့လို့ရှိရင်သိပါတယ်ရှင့်
အဲ့တော့အတုနဲ့အစ်စ်နဲ့ဘယ်လိုခွဲမလဲဒီကဲလို့တို့ကအစ်စ်ကိုဖြုတ်ပြီးအတုကိုလာတတ်ထားမယ်ဆိုပါတော့
ဟုတ်ကဲ့အဲ့တကယ်ပေါ့နော်ဒီမူရင်းလိုက်ရမှာဆိုလို့ရှိရင်သူကဒီပေါ့နော်တစ်ဆေတယိုးကင်ထားတဲ့အတွက်ဒီမှာဟင်းသားပရားတွေပါတယ်ပြီးလို့ရှိရင်သူ့မှာဒီရွှေပေါ့နော်ရွှေပိန်းချထားတဲ့လက်ရာတွေမြင်ရပါတယ်ဒီနောက်ပိုင်းအစားထိုးတဲ့အယုတ်တွေမှာဆိုရင်တော့ဟင်းသားပရားလည်းမတွေ့ရတော့ဘူးဒီရွှေပိန်းချလက်ရာလည်းမတွေ့ရတော့ပါဘူးရှင့်ဟုတ်ကဲ့
အတရားဆိုရင်လားလေဒီမတမာလူတွေပေါ့လေရှေးဟောင်းပစ္စည်းရောင်းဝယ်တဲ့လူတွေပါလေပေါ့နော်ဒီလိုလာပြီးတော့ဒီလိုမလုပ်အောင်သမီးတို့လုံချုံရင်းအပိုင်းနေနေရောသမီးတို့ဘလို့တက်ဘလို့လွတ်ဆောင်ရထားတာရှိတယ
်ဟုတ်ကဲ့အဲ့ဒီထိန်းသိမ်းရေးအပိုင်းနေနေဆိုလို့ရှင်တော့သမီးတို့ရဲ့ဒီ War Monument Fan ကတာဝန်ရှိရပေါ့နော်ဒီ site management နဲ့ပတ်သက်လို့ရှင်တော့ဒီသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဒီရှေးဟောင်းသုတေသနနဲ့အမျိုးသားပြတိုက်ရဲ့အမျိုးသားပြတိုက်ဦးစီးဌာနရဲ့လက်အောက်မှာပေါ့နော်ဒီစီမံခန့်ခွဲမှုအပိုင်းတာဝန်ရှိပါတယ်ရှင်
တွဲမိုင်းကြတော့အပြင်လောက်ပေါ့နော်ဟိုမွေးတံလေးတံမခံရတဲ့ခါကျတိတ်မပြည့်စည်ပေါ့ဆိုတော့ဒီအတွဲမိုင်းပြုပြင်ထိန်းသိမ်းရောလုပ်ဖို့ရှိပါလား
အဲ့ဒါကတော့ပေါ့နော်အနေဒီ funding ပေါ့နော်ဒီတမီးတို့ဒီ funding ရတဲ့ပုံမှာလည်းမူတည်တယ်အဲ့ဒါအပြင်ကိုဒီရွှေချောင်းကြီးမှာလက်တလောကြုံတွေ့နေရတဲ့ဒီအကြီးဆုံးပြဿနာကြတမီးတို့အပြင်ဘက်တွေပေါ့နော်ဒီရာသီဥတုနဲ့ဓာတ်ရိုက်ထိတွေ့ရတဲ့အပိုင်းနေဆိုတော့အဲ့ဒီဒီအပြင်ဘက်တွေကိုပဲဦးစားပေးပြီးတော့လှုပ်ဆောင်ပြီးတော့ဆောင်ရွက်နေပါတယ်ဒီမင်းနှုံမင်းကြီးပေါ့နော်နှဲ့ရဆန်သွားတယ်အဲ့တော့ဒီမင်းနှုံမင်းကြီးနှဲ့ရဆန်တဲ့အခါမှာတားတော့ဒီပေါ်မင်းကနေပြီးတော့ဒီဖခင်အတွက်ရည်စူးပြီးတော့အလှူတစ်ခုပြုလုပ်ချင်တယ်ပေါ့အဲ့ဒီမင်းနှုံမင်းဒီနေခဲ့တယ်ပေါ့နော်မင်းနှုံမင်းဒီနေခဲ့တဲ့အဆောင်ကြီးကိုရွှေ့ပြီးတော့ဒီလက်ရှိနေရာမှာကျောင်းပေါ့နော်ဘုန်းကြီးကျောင်းအဖြစ်လှူဒန်းခဲ့တာပေါ့ဒါပေါ့နော်ဒီဝရဏာကိုပြုပြင်ပြီးတဲ့နောက်မှာဒီ ဒါဆိုလို့ရှင်ဒါဝရဏမပြုတ်ခင်မပြုတ်ပြင်ခင်မှာပေါ့နော်တွေ့ရတဲ့အခြေအနေဖြစ်တယ်ဒီမှာဆိုရင်ဒီတိုင်လုံးတွေကဆွေးမြေ့နေပြီးတော့ပေါ့နော်ဒီမှာဒါဆိုလို့ရှင်ကုန်းမောင်ခေရိုးရာကဆောက်လုပ်ခဲ့တဲ့မိသားစနစ်မဟုတ်တော့ဘဲနဲ့ပေါ့နော်ဒီကွန်ကရစ်ခုံပေါ်မှာဒါတင်သားတယ်ပေါ့ပြီးတော့တိုင်နေရအရန်ကိုတူသွားတယ်ပေါ့နော်ပြီးလို့ရှင်ဒီကျန်းကြီးနေခင်းတဲ့အခါမ pain lipai ya lor po no di warana ko di kaumong khe po no latama atat pinya dai di thau soe ya ma shu sa lou ni ne pyan piyo sa lou da ri pi lo shin di warana ma sat sat ni de amon ban ni po no di nya yauk de ko ho pyu pyin thain 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 yi lou ngan ni po no a la de di pyet si bi pyaw song twa de po no di babu asai pai le de pyan mi asa thu de lou ngan ni ye piyo di shwe chang yin ma po no shwe chang yin ye ani de wai ma ye si yi la ka mon mo atat di po drainage စနစ်တွေကိုကောင်းမွန်အောင်လုပ်တဲ့ဆိုပြီးတော့၄ခုရှိပါတယ်ရှင
်။နေရာတွေအစ်စ်လား
။ဟုတ်တယ်အစ်စ်ဒါသမီးတို့တန့်ရှင်လုပ်ပြီးသွားရအပိုင်းလေ။ तू ကဟိုဘက်မှာဆိုရင်အနေဒီဟိုကတိတာလေခဏလာပါ။ဟုတ်ခွာတက်မော။ဒါပေမဲ့ဟိုဘက်မှာဆိုရင်ရေနံကြီးနဲ့ပိတ်နေ။ခုဒီပြန်ပြူပြင်းနဲ့ပြန်ပြူပြင်းပြီးရအခါမှာဒီမှာစစ်စေးတွေပြန်ပေါ်လာတယ်သူရဲ့ဒီအစိတ်အပိုင်းလေးတွေဟိုဘဘဘူးထူးတဲ့အပိုင်းလေးတွေဒီတေးမြင်ရတယ်ပေါ့အသေးစိတ်မြင်ရတယ်ပေါ့ဟုတ်ကဲ့
ဆက်ဒီဝရဏာကြီးပြင်ဖို့ဘယ်လောက်လောက်ကြာလဲခင်ဗျအ
ဲဒီဝရဏာပြင်ဖို့ကိုတမျိုးဒီ2016ပေါ့နော်ဒီအော်တိုဝါလောက်ထရာစပြီးတော့ဒီအနောက်ဘက်ဝရဏာစပြီးပြည်နေတာပေါ့နော်အခုဆိုရင်ဒီအရှိတ်ဘက်အချမ်းရောက်လာတယ်ဟုတ်
တယ်တော့ဘယ်နဲ့ပိုင်းပြီးသွားပြီလဲ
ဟုတ်ကဲ့တမျိုးအခုဆိုလို့ရှိရင်ဒီနှစ်ချမ်းပေါ့နှစ်ချမ်းပြီးသွားပြီနောက်ထပ်နှစ်ချမ်းကျန်ပါသေးရဲ့ရှင်ဟုတ
်ဒီရွှေချောင်းကြီးဟာတရက်ကင်းအုပ်လေကားကြီး90တတ်ထားတဲ့ရတနာဘုံခေအမွန်ပိုင်းတွေတက်ဆင်ထားပြီးတော့အတွင်းအပြင်မှာလဲရွှေဘိန်းတွေချထားခဲ့ပြီးတော့ဒုတိယကဘာစစ်ဘေးဒဏ်ကနေလွတ်မြောက်ခဲ့တဲ့ရတနာဘုံခေအဆောက်အုံကြီးဖြစ်ပါတယ်။ပြင်စမတန်ဃာယနာတင်ရတနာဘုံမြို့ကိုတည်ထားခဲ့တဲ့ဘဝရှင်မင်းလုံးမင်းတရားကြီးဟာ1890ခုနှစ်မှာနိုင်ရဆန်ခဲ့ပါတယ်။သူ့ရဲ့ထီးနှံကိုစက်ခံခဲ့တဲ့တားတော်တီဘောမင်းကညနန်းဆန်ကျော်ရွှေနန်းတော်ကြီးပေါ်မှာရှိတဲ့မင်းတို့မင်းကြီးနိုင်ရဆန်ခဲ့တဲ့နန်းဆောင်နဲ့ဓနုဆောင်ကိုတက်ကြွ1240ပြည့်နှစ်သတင်းကြိုလာပြည့်ကျော်3ရက်နေ့မှာဖြုတ်သိမ်းခဲ့ပြီးတော့မဟာအတုလဝိဇယာယာမတိုက်မဟာယန္တရိုင်းနှစ်ခုကြားအရှိတောင်တောက်မှာဘုန်းကြီးကျောင်းအဖြစ်ပြောင်းရွှေ့တည်ဆောက်ခဲ့ရမှာတက်ကြွ1245ခုဒဇာမုံလာဇန်တရက်နေ့မှာပြည့်စည်ခဲ့ပြီးတော့ကုန်ကြငွေအဲ့ဒီခေတ်ကာလကကျပ်3,200ခန့်တုံးဆွဲခဲ့တာဖြစ်ပါတယ်ရှင်ဒီရွှေနန်းတော်ကျောင်းကြီးကိုပြည်ရင်းပြည်ပကကျွမ်းကျင်ပညာရှင်တွေနဲ့ရှေးမှုမပြည့်ထိမ့်သိမ့်နိုင်တယ်လို့တခြားမြမပြည်တော်မှာရှိတဲ့ရှေးဟောင်းဝင်းနစ်တွေကိုလည်းရေရှည်ထိမ့်သိမ့်နိုင်အောင်ပြည်သူတွေကြားအသိပညာတိုးအောင်ပညာပေးဖို့လိုအပ်တာမို့အထက်တန်းကျောင်းတွေမှာဘုဟုတုတ္တတိုးအောင်ရွှေကျောင်းပြုပြင်ထိမ့်သိမ့်ရေးအဖွဲ့သားတွေကဆောင်ရွက်နေကြကြောင်းသတင်းကောင်းပို့လိုက်ပါတယ်ရှင်
မန္တလေးမြို့ရွှေကျောင်းပြည်ပြင်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးတော့ဒေါခင်စိုးဝင်းမင်းမြန်းတင်ဆက်ထားတာကိုနားဆင်ကြရတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။VOA မြန်မာပိုင်းရဲ့တနင်္ဂနွေညဘက်အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965 လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885နဲ့လိုင်းလမီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ပြည်ဦးလွင်နောင်ချူတိုက်ခိုက်မှုဘာအကျိုးဆက်တွေဆက်ပြီးတော့ဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါတယ်ရှင်။
ခုရပိုင်ရရရဖြစ်စဉ်ကိုထိုးနှက်လိုက်တဲ့ပြဿနာတစ်ခုကတော့မန္တလေးမူဆယ်ပြည်တော်စုကားလမ်းပေါ်ကပြည်ဦးလွင်နဲ့နောင်ချိုကနေရာ၅ခုကိုမြောက်ပိုင်းမဟာမိတ်လက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့ကိစ္စပါပဲ။ပူပြီးထူးခြားတာတစ်ခုကတော့လုံညုံရေးအကောင်းဆုံးလို့ဆိုတဲ့ပြည်ဦးလွင်တပ်မြုပ်မှာတည်ထားတဲ့တပ်မတော်နှီးပညာတက်ကတူရှော့တိုက်ဒုံးသီးတွေနဲ့ပစ်ခတ်တိုက်ခိုက်ခံရခြင်းပါပဲ။အောက်တိုဘာ15ရက်နေ့မနက်လယ်ယာကြီးတိုင်းသာလက်နက်ကင်တွေရဲ့ဝင်ရောက်တိုက်ခိုက်မှုဖြစ်စဉ်မှာတပ်မတော်ဘက်ကအရာရှိစစ်သည်9ယောက်ကြဆုံးပြီးရဲတပ်ဖွဲ့ဝင်3ယောက်လည်းကြဆုံးတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ဘက်မှာတပ်မတော်နဲ့အေအေရခိုင်လက်နက်ကိုင်တွေတိုက်ပွဲဆက်ပြီးဖြစ်ပွားနေခြင်း။မြောက်ပိုင်းမဟာမိတ်3ဖွဲ့ကလည်းတပ်မတော်အနေနဲ့မြန်မာနိုင်ငံမြောက်ပိုင်းပါဝင်ရခိုင်ပြည်နယ်ဘက်မှာထိုးစစ်တွေရပ်ပေးဖို့မရရင်နောက်ဆက်တွဲဆိုးကျိုးတွေဖြစ်ပေါ်လာနိုင်တယ်ဆိုပြီးတတိပေးချက်ထုတ်ပြန်ပြီးချိန်နောက်ပိုင်းပေါ်ပေါက်လာတဲ့တိုက်ခိုက်မှုပါ။ဒီတိုက်ပွဲတွေကနေတိုင်းသားလက်နက်ကိုင်တွေကဘယ်လို message တွေပေးချင်တာလဲ။တမရော်နဲ့အစိုးရဘက်ကရောဘလို့တုံ့ပြန်လာနိုင်တယ်လဲအဲ့ဒါတွေဟာညဉ့်ညံ့ရဲ့အတွက်ဘလို့အကျိုးသက်ရောက်မှုရှိနိုင်မလဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ
်ဖြစ်စဉ်အချင်းကိုပြန်ရှင်းပြရရင်အဲ့ဒီနေ့ကပြင်ဦးလွင်နဲ့နောက်ချိုကနေရာ၅နေရာကိုရခိုင်အေအေတအောင်းပလောင်နဲ့ကိုကန့်တပ်ဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်ဖွဲ့တွေဝင်ရောက်တိုက်ခိုက်ပါတယ်မြမတက်မရော်ရဲ့တက်မျိုးလို့ခေါ်တဲ့ပြင်ဦးလွင်ကတက်မရော်နီးပညာတက်သူကိုတယောက်ခုမမရှော့တိုက်ဒုံးသီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့လူတယောက်တည်းတယောက်တန်ရာရအဆောက်အုံနဲ့မော်တော်ကားတချို့ပျက်စီးခဲ့ပါတယ်။နောက်တနေရာကတော့ပြင်ဦးလွင်အဝင်က Asia Wall Tollgate နဲ့မူရစ်ဆေးဝါးစစ်ဆေးရေးဂိတ်ပါကားပေါ်ကနေ RPG ပခုံးတန်းဒုံးကျည်နဲ့ပစ်ခတ်တာခံခဲ့ရပြီးလူအသေးပြောက်တော့မရှိပါဘူး။နောက်တနေရာကတော့နောင်ချိုနဲ့ကြောင်မဲကြားဂုတ်တွင်းတရားကိုစောင့်နေရဲကင်းတိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်3ယောက်စစ်ကူသွားတဲ့တပ်မတော်သား9ယောက်ကြာဆုံးပါတယ်။တရားလဲဖောက်ခွဲဖျက်ဆီးခံရပါတယ်။အလားတူနောင်ချိုစစ်ဆေးရေးဂိတ်လဲတိုက်ခိုက်ခံရပြီးတပ်မတော်သား2ယောက်နဲ့အရက်သား1ယောက်သေဆုံးပါတယ်။နောင်ချိုကတရင်ဌာနချုပ်စခန်းကတော့အဝေးကနေပြစ်ခတ်ခံရပေမဲ့အထိကိုက်အကြဆုံးမရှိပါဘူးဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်လက်နက်ကင်တိုင်းသားတွေအနေနဲ့တက်မတော်ရဲ့လုံခြုံရေးအကောင်းဆုံးနယ်မြေတဲထီရောက်အောင်ဝေရောက်တိုက်ခိုက်နိုင်တယ်ဆိုတာပြသခဲ့တယ်လို့နိုင်ငံရဲ့အရေးကြီးဆုံးမန္တလေးမူဆယ်ကုံသွယ်ရေးလမ်းကြောင်းကြီးကလည်းအချိန်မရွေးဖြတ်တောက်နိုင်တယ်ဆိုတာကိုပြသခဲ့ပါတယ
်ဖြစ်စဉ်နဲ့ပတ်သက်ပြီးတက်မတော်ဘက်ကတော့အခုရက်ပိုင်းအတွင်းသူတို့အနေနဲ့ရှမ်းမြောက်နဲ့ရခိုင်ပြည်နယ်မှာဘိန်းချက်စခန်းတွေမူရစေဝါတွေအမြောက်များဖမ်းမိခဲ့တယ်။အဲ့ဒီဖြစ်စဉ်ကြောင့်မြောက်ပိုင်းလက်နက်ကိုင်တွေကဝင်ရောက်တိုက်ခိုက်တာဖြစ်နိုင်တယ်ဆိုပြီးဆွတ်ဆွဲခဲ့ပါတယ်။ထုံးစံတိုင်းဆွတ်ဆွဲချက်ကိုတိုင်းသားလက်နက်ကိုင်တွေဘက်ကပယ်ချခဲ့ပါတယ်။တကယ်တော့ပြီးခဲ့တဲ့2018နှစ်ကုန်ပိုင်းတပ်မတော်ဘက်ကရှမ်းမြောက်အပါအဝင်စစ်တပ်ကြီး၅တိုင်းမှာအပြစ်ခတ်ရက်စဲထားမယ်လို့ကြေညာခဲ့ခြင်းကစတိုင်းသားလက်နက်ကိုင်တွေဘက်ကလည်းအပြန်အလှန်သဘောထားကြေညာချက်တွေထုတ်ခဲ့ကြပါတယ်။လက်နက်ကိုင်တပ်ဖွဲ့အများစုကစစ်တပ်ကြီး၅တိုင်းမှာအပြစ်ရကျင်ညာပေမဲ့ရခိုင်ပြည်နယ်မပါတာကိုတော့မဝင်မကြခဲ့ကြပါဘူး။အလားတူအေအေနဲ့မဟာမိတ်လှုပ်ထားတဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်အဖွဲ့ကလည်းစစ်တပ်၅တိုင်းအပြင်ရခိုင်ပြည်နယ်မှာပါထိုးစစ်ဆင်တာတွေရပ်တန့်ပေးဖို့တောင်းဆိုမှုရှိခဲ့တာပါ
။ကြားထဲမှာအစိုးရနဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေ NCA လမ်းကြောင်းပေါ်ရောက်လာအောင်ဆွေးနွေးမှုတွေလုပ်နိုင်အောင်တပ်မတော်ဘက်ကအပြစ်ရတက်တန်းတိုးမြှင့်ပေးခဲ့တယ်လို့ဆိုပါရယ်။ဒါပေမဲ့လက်တွေ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေမရက်ဆဲခဲ့သလိုဆွေးနွေးမှုတွေလည်းတိုးတက်မှုတစုံတရာမရခဲ့ပါဘူးအခုနောက်ဆုံးတိုက်ခိုက်မှုဖြစ်စဉ်အပြီးနောက်ပိုင်းမှာတော့တက်မတော်ဘက်ကအပြစ်ရက်တက်တန်းတိုးဖို့ဖြစ်နိုင်ခြေအတော်နေသွားပါပြီ ဖြစ်စဉ်ကိုကြည့်ရင်ပြည်သူလူထုရဲ့အသက်အိုးအိမ်စည်းစိမ်လုံခြုံရေးကိုတာဝန်အပြည့်အဝယူထားတဲ့တပ်မတော်အတွက်တာဝန်ကျေပါရဲ့လားဆိုတာမေးခွန်းထုတ်ရမှာဖြစ်ပါတယ်။လာတိုက်ခိုက်တဲ့လက်နက်ကင်တွေကိုပဲအပြစ်တင်နေလို့မပြေသေးပါဘူး။ရှေ့ပိုင်းမှာလည်းတရုတ်နယ်စပ်ကလက်နက်အများအများရန်ကုန်ကိုတည်ရန်ကုန်ကနေရခိုင်ပြည်နယ်ဘက်ပြန်တယ်ပြီးအခုနောက်ဆုံးရခိုင်ပြည်နယ်မှာAA တပ်ဖွဲ့ကတပ်မတော်ကိုတိုက်ပွဲဆင်ပြသခဲ့ပြီးပါပြီ။ဒီလိုလက်နက်တွေမူရည်စေးဝါးတွေအရှိတ်ဘက်နေဆက်ကနေအနောက်ဘက်နေဆက်ရောက်အောင်တည်ယူနေနိုင်တာဟာဘလို့လုံခြုံရေးအားနည်းချက်တွေကြောင့်လဲဆိုတာပြန်စဉ်းစားသုံးသပ်ဖို့လိုပါတယ်။အထူးသဖြင့်တပ်မတော်ခေါင်းဆောင်တွေဟာနိုင်ငံရေးစီးပွားရေးကိစ္စတွေထက်တိုင်းပြည်လုံခြုံရေးပြည်သူတွေရဲ့အသက်အိုးအိမ်နဲ့စီးပွားရေးလမ်းကြောင်းကာကွယ်ရေးအတွက်ပိုပြီးအားစိုက်တင်ပါတယ်။ဒါ့အပြင်လက်ရှိတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပဋိပက္ခကိုအကြမ်းဖက်တောင်းချမ်းမှုဖြစ်တတ်မှတ်မလား။အကြမ်းဖက်တောင်းကျမ်းမှုဆိုရင်တော့နိုင်ငံရေးဆွေးနွေးဖို့ပြည်လဲအောင်လုပ်ဖို့လုံးဝမလိုအပြုတ်တိုက်ဖို့ပဲရှိပါတယ်။တကယ်လို့နိုင်ငံရေးပြဿနာလို့သုံးသပ်ရင်တော့ရောက်တဲ့နေရာကနေအပြစ်ရက်ပြီးနိုင်ငံရေးအရာတွေးဆဆွေးနွေးဖို့လိုအပ်ပါတယ
်။အလားတူအစိုးရဘက်ကလည်းဒီဖြစ်စဉ်အပေါ်သတိကြီးကြီးထားကင်တွယ်ဖို့လိုပါတယ်။ဒါတွေကတောင်းကျမ်းမှုလားနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုလားမမှန်ကန်ကန်ရပ်တည်ဖို့လိုပါတယ်။တိုင်းသားတွေနဲ့နိုင်ငံရေးအရာဆွေးနွေးမယ်ငြိမ်းချမ်းရေးအရာယူမယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုရင်တမတော်ကိုရောလက်နက်ကိုင်တိုင်းသားတွေကိုပါဆွေးနွေးပွဲစပွဲဝဲရောက်အောင်ဥဆောင်ခေါ်ယူနိုင်စွမ်းရှိရပါလိမ့်မယ်ဘက်တစ်ဖက်ဖက်ကနေရက်တီပေးလိုက်ပြီဆိုတာနဲ့ငြိမ်းချမ်းရေးဝေးကွာသွားနိုင်တယ်ဆိုတာသတိပြုဖို့လိုပါတယ်အလားတူတိုင်းသားလက်နက်ကိုင်တွေဘက်ကလည်းစစ်ရေးပြတ်မှတ်လားစစ်ရေးဖိအားပေးမှုလားတိုင်းပြည်ရဲ့ကုန်စည်စီးဆင်းမှုပျက်စီးစေပြီးပြည်သူလူထုလူများစုထိခိုက်ပျက်စီးမှုရှိစေမဲ့တိုက်ခိုက်မှုမျိုးလားဆိုတာရွေးချယ်တတ်ဖို့လိုအပ်ပါတယ်ပြည်သူလူထုအကျိုးစီးပွားကိုထဲ့မတွေ့ရင်တိုင်းပြည်စီးပွားရေးနဲ့ပြည်သူအစိုးရအကြက်တဲတွေ့နိုင်ပြီးငြိမ်းချမ်းရေးဝေးကွာတဲ့ထက်ဝေးကွာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလည်းအကောင့်ထဲပေါ်လာမှာမဟုတ်ကြောင်းပ
ါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပါရှင်အခုတော့လာမယ့်အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ်
မြောက်ပိုင်းမဟာမိတ်ဂုံပွဲရဲ့စစ်စင်ရင်နဲ့အတူပဲအခုရပိုင်းတွင်ရှမ်းပြည်မြောက်ပိုင်းမှာဖြစ်လာတဲ့စီပိပိခါတွေဟာမြမညီငယ်ရေးလုပ်ငန်းစဉ်အတွက်တော့ကြီးမားတဲ့စိန်ခေါ်မှုတရဖြစ်လာပါပြီ။လက်ရှိညီငယ်ရေးလုပ်ငန်းတွေတုံ့ဆိုင်နေတယ်လို့ပဲအနောက်ဘက်မှာဆိုရင်လည်းအေးအေးရခိုင်အဖွဲ့နဲ့တိုက်ပွဲတွေကြောင့်ဒေသမှာမတည်ငြိမ်မှုတွေကရှိနေပါတယ်။ညီငယ်ရေးဆောင်ရွက်နေချိန်မှာပဲအခုလိုမျိုးစီပိပိခါတွေပိုးပြီးတော့တင်းမာလာတာဘာကြောင့်ပါလဲ။လာမယ့်အင်္ဂါနေ့ညဒဲရီလိုက်စီစဉ်မှာအဖြေရှာကြည့်အောင်ပါ။ပါဝင်ဆွေးနွေးမြင်းများလို့ရတဲ့သရရှင်တွေအနေနဲ့ VUE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မေးခွန်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးအဖြစ်ရှာကြမယ်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အင်္ဂါညတိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့မအီးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာတေးသက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။သောရရှင်ရဲ့နောက်ပိုင်းမှာတော့ကျမတို့စီကိုစာလိုက်ကနေတိတ်ပြီးတော့စာမရေးကြတော့ဘဲနဲ့ email ပို့တာတိတ်မတွေ့ရတော့ပါဘူး။ဒီ Facebook Messenger ကိုအသုံးပြုပြီးတော့ရေးလာကြတဲ့စာတွေကိုတော်တော်များများလက်ခံရရှိပါတယ်။Facebook အသုံးပြုတဲ့သူတွေလည်းများလာပြီးတော့အဲဒီကနေပြီးတော့အစီအစဉ်တွေကိုလည်းတိုက်ရိုက်နားထောင်တစ်ချိန်တည်းမှာပဲကျမတို့စီကိုလည်းသူတို့ရဲ့အကြံပြုချက်တွေဒါမှမဟုတ်ဝေဖန်တာဒါမှမဟုတ်ဆဲတဲ့စာတွေပို့လာကြတာပါဒီမှာသောရရှင်ဇေယျဖြူကမင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေခင်ဗျာတဲ့အားလုံးနေကောင်းကြပါစေလို့ဆုတောင်းပါတယ်ဆိုပြီးတော့အတိုလေးရေးပို့လာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကောင်းရင်ဆိုတဲ့သောရရှင်ကတော့ VOA ကိုအမြဲတမ်းနားဆင်နေသူပါတဲ့တစ်ခါတစ်ခါအတန်မကောင်းဘူးနော်အလုတ်ချိန်အားရနေနားထောင်ပါတယ် အချိန်နဲ့တပြေးညီအတန်တွေလွှင့်ပေးလို့အထူးကျေးဇူးတင်ပါတယ်။ကိုတိုင်းပြည်မှာမဟုတ်တော့ VOE ကပြည်ပရောက်မြန်မာတွေအတွက်အားစေတစ်ခွက်လိုပါပဲ။အဖွဲ့သားတွေကျန်းမာပါစေအောင်မြင်ပါစေဆိုပြီးတော့ကျွန်တော်ပို့ပေးတဲ့စာတွေကိုအမြဲတမ်းအရေးတယူပြန်ကြားပေးလို့အထူးပျော်ရွှင်ရပါတယ်။ VOE အစီအစဉ်တွေကနေပြောမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးတွေနားဆင်ရတာလည်းအားရကျေနပ်မိပါတယ်။အဖွဲ့သားတွေအားလုံးကျန်းမာပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုကောင်းငင်ကိုထင်းလွင်ကတော့ VOE ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာလိုရာဆန္ဒပြည့်စုံကြပါစေလို့ဆုမွန်တောင်းပေးလိုက်ပါတယ်ဗျာတဲ့။ပေးတဲ့ဆုနဲ့ပြေးပါစေရှင်။ VOE ကိုသူသိကျင်တာတွေစာတို့ရေးပြီးတော့မေးလာတယ်နောက်ထပ်သောရာရှင်တယောက်ကတော့ချမ်းသာထွန်းဆိုတဲ့သောရာရှင်မှာသူကမင်္ဂလာပါ VOE ရေစာမူလေးပို့ပေးလို့ရမလားတဲ့။လက်တလောနိုင်ငံရေးအခြေအနေကိုထင်ဟပ်စေမယ့်အဆောင်ပါလေးပါတဲ့။ဟုတ်ကဲ့ကိုချမ်းသာထွန်းတဲ့သူလိုပဲတခြားစာမူလေးတွေစာမလေးတွေပို့ခြင်းနဲ့ဆိုတဲ့သောရာရှင်တွေကိုတစ်ပါးရေးပြန်ချပေးခြင်းပါတယ်။ကျွန်တော်တို့ VOE ကိုရေးလာတဲ့စာတွေကိုအခုကျွန်မပြန်ချပေးနေတယ်မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတယ်။ကိုပိုင်အမြင်ရေးလာကြတာတွေကိုလည်းကျွန်တော်တို့ဖော်ပြပေးပါတယ်။ဒါမဲ့တခြားအစီအစဉ်တွေမှာဆိုရင်တော့ကျမတို့အစီအစဉ်ကရေဒီယိုရုပ်မြင်သံကြားတင်ဆက်မှုတွေဖြစ်လို့စာမှုဖော်ပြပေးတာမျိုးမရှိပါဘူးရှင်။အခုလိုဆက်သွယ်လာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ရွှေပြည်ဆိုတဲ့တော်ရရှင်ကလည်းမေကွန်းတိုလေးတစ်ခု Messenger ကနေလှမ်းပေးလာတာပါ။ဘလိုမျိုးအစီအစဉ်မျိုးနဲ့ပါဝင်လို့ရပါလဲတဲ့။ဟုတ်ကဲ့ကျမ Messenger ကနေပြီးတော့လည်းပြန်ချားပေးထားပါတယ်ရှင်။ဒီတော့ရရှင်ကကျမတို့ VOE အစီအစဉ်မှာပါဝင်နေတယ်ဆိုပြီးတော့မေးလာလို့ဟုတ်ကဲ့ကျမတို့စီကိုတော့ရရှင်ရဲ့ဝေဖန်အကြံပြုစာတွေရင်ဖွင့်လာတာတွေတည်တချင်းတောင်းလာတွေကို VOE ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးနေတာပါဒီညမှာလည်းအခုအစာရေးလို Messenger ကနေပြီးတော့အစာရေးနိုင်ပါတယ်အီးမေးလ်ပို့ပေးခြင်းနဲ့ဆိုရင်လည်း VOE မြန်မာပိုင်းအီးမေးလ်လိပ်စာ bambi@voanews.com ကိုစာရေးပို့နိုင်ပါတယ်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ဦးကျော်တင်ဆိုတဲ့ VOE ရဲ့တော့ရရှင်နောက်တစ်ယောက်ကလည်းသူကလည်း Messenger ကနေပြောပဲစာရေးလာတာပါနှစ်ရှည်နားဆင်လာခဲ့တဲ့သောရရှင်တူဖြစ်ပါတယ်တဲ့
VOE ကိုလွန်ခဲ့တဲ့နှစ်30လောက်ကစလို့ယခုအချိန်ထိရေဒီယိုကိုညအရာဝင်အချိန်ကစမနေ့အရာကနိုတိုင်းအင်တာနက်ကဒေါင်းလုဒ်ယူပြီးနေ့စဉ်ကိုယ်နိုင်ငံပြည်သူများဘယ်လိုဖြတ်သန်းနေကြသလဲသတင်းအမှတ်များသိရအောင် VOE ကိုနားဆင်ကြည့်ရလို့အထူးပဲအားကိုးနေပါတယ်ဗျာနောင်လဲရေရှည်သတင်းတုံ့လွန်နိုင်ပါစေလို့ဆုတောင်းလိုက်ပါတယ်
ဟုတ်ကဲ့ပါရေရှည်သတင်းတွေထုတ်လွှင့်နိုင်ပါစေလို့ခင်ဦးမျိုးနေကဦးကျော်တင်ဆုတောင်းပေးလာပါတယ်အထူးကျေးဇူးတင်ပါတယ်ရှင်တိုးတိုးကာယံလေးဆိုရဲနောက်ထပ်သောရရှင်ကတော့ VOE ကိုနေ့ညနေ့စဉ်နားထောင်ဖြစ်ပါတယ် VOE ရဲ့အစီအစဉ်တွေကိုလည်းကြိုက်ပါတယ်သတင်းမှန်တွေကိုအမြဲတမ်းတင်ဆက်ပေးခဲ့လို့ VOE ကိုကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါဒီသောရရှင်တိုးတိုးကာယံလေးနဲ့တကွ VOE ကိုနားဆင်အားပေးအခုဆိုရင်လည်းကြည့်ရှုကြတဲ့သောရရှင်တွေအားလုံးကို VOE ရအထူးကျေးဇူးတင်ပါတယ်မျိုးစော်ဆိုတဲ့သောရရှင်ရဲ့ Messenger စာကိုလည်းဆက်ပြီးဖော်ပြပေးခြင်းပါတယ်
။မင်္ဂလာပါ VOE ကျွန်တော်က VOE သောတာရှင်တူပါ။ Facebook ကရော Radio ကပါအမြဲတမ်းကြည့်ရှုနားဆင်နေသူပါ။မလေးရှားမှာနေတော့က Facebook မှာအမြဲနားဆင်ပါတယ်။အခုမြန်မာပြည်ပြန်ရောက်တော့နေမှာ Internet သိပ်မမိတော့ Radio ဝယ်ပြီးအမြဲမနက်6နာရီ VOE သတင်းစီစဉ်နေ့တိုင်းနားဆင်အားပေးပါတယ်။ကျွန်တော် VOE ရဲ့ပြက်ကလေးတစ်ခုလိုချင်လို့ပါ။ဒါမှမဟုတ် VOE တစ်စိတ်ပါပုံတစ်ခုခုကိုလိုချင်လို့ပို့ပေးလို့ရမလားခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီသောရရှင်မျိုးစော်ကသူ့ရဲ့လိပ်စာလဲထည့်ပေးလာတာပါကျမတို့ဒီ VOE ကနေပြီးတော့နှစ်စဉ်နှစ်ကုန်တဲ့နှစ်ဦးချိန်တွေမှာသောရရှင်တွေကို VOE အမှတ်တရပြက်ကလေးတွေပို့ပေးနေပါတယ်အဲကြောင့်စာထည့်ရေးလိုက်ပါဒီလောလောဆယ်ပို့ထားတဲ့လိပ်စာကိုလည်းတင်ထားလိုက်ပါမယ်အဲကြောင့်ပြက်ကလေးပို့ပေးလိုက်ပါမယ်တခြားလက်ဆောင်ပေးပို့တာမျိုးတော့မရှိပါဘူးဒါမှလည်းကျမတို့ VOE ကနေပြီးတော့ဒီ VOE နဲ့သောရရှင်တွေနဲ့ရင်းနှီးမှုရအောင်လို့တခါတလေမိတ်ဆက်ပွဲလေးတွေကျမတို့ရန်ကုန်တို့မန္တလေးမြို့ကြီးတို့မှာလှုပ်တက်ပါတယ်အဲ့ချိန်ဒီမှာဆိုရင်တော့ကျမတို့ VOE သောရရှင်တွေကိုကျမတို့ရဲ့အမှတ်တရလက်ဆောင်လေးတွေပေးပါတယ်ရှင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်သောရရှင်နေကိုပိုင်ထင်မြင်ယူဆချက်တွေနဲ့မြန်မာနိုင်ငံကနိုင်ငံရေးလူမှုရေးရာကိစ္စအဝဝတို့မှာသူတို့ရဲ့အမြင်တွေကိုရေးပို့လာတဲ့စာတွေကိုအခုဆက်ပြီးဖော်ပြပေးသွားခြင်းပါတယ်ရှင်။သရရှင်တယောက်ကမြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးကိစ္စပေါ်မှာတော်တော်လေးကိုအယုံကြည်မရှိဘူးလို့ဆိုလာတာပါ။သရရှင်ကိုကမ်ဆိုင်ဖြစ်ပါတယ်
။မြန်မာနိုင်ငံမှာရဲတပ်ဖွဲ့ကိုအရင်ကတည်းကအယုံကြည်မရှိပါဘူး။ဆိုရှယ်လစ်ခေတ်ကတည်းကအလုတ်ကင်မပြနိုင်ပဲတရုတ်တော်တော်များများဘိန်းကုံကူပြီးချမ်းသာနေတာရဲတွေလက်စားခဲ့တာပါ။အခုလိုမျိုးမရေမှုမှာအာနာယောငွေပါဖိအားပေးလိုက်တော့ပြောင်းလဲရဲတာမဆန်းပါဘူး VOE ရေစကားမဆက်မေးပြစီမြမပီကိုဘသူအုတ်ချုပ်နေတယ်ထင်ပါလေအတိတ်တုန်းကသူတို့အုတ်ချုပ်တယ်ပစ္စုပန်မှာလည်းသူတို့အုတ်ချုပ်တယ်နာဂတ်မှာလည်းသူတို့ပဲအုတ်ချုပ်အောင်ပါ ဒီအမှန်တရားကိုကျွန်တော်တို့မေးထားပြီးလူခွင့်ရေးတရားမျှတမှုအရေးဘာရေးညာရေးပြောကြဆိုကြဆွေးနွေးကြတာပေါ့
မြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးအတွက်အယုံကြည်မရှိပါဘူးဆိုပြီးတော့သူ့ရဲ့ကိုယ်ပိုင်မြင်ကိုရေးလာတဲ့သောရရှင်ဖြစ်ပါတယ်ဒီမှာသူ့ရဲ့ကိုယ်ပိုင်မြင်ကိုထုတ်ဖော်လာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ဒန်ရီဒမ်ဆိုတဲ့သောရရှင်မှာသူကမြန်မာနိုင်ငံကငြိမ်းချမ်းရေးကြောင့်လုံးဝမကြားချင်တော့ပါတဲ့ဘာကြောင့်များပါလဲရှင်
မြန်မာပြည်ငြိမ်းချမ်းရေးဆွေးနွေးတဲ့တဲ့တွင်လုံးဝမလွင့်စေချင်ပါဘူး။ဘာကြောင့်လဲဆိုရင်ကျွန်တော်တို့ပြည်သူတွေအတွက်နားကြီးစရာတဲ့တဲ့တစ်ခုလိုဖြစ်လာပါတယ်။နောက်ပြီးနှစ်ဖက်စလုံးအစိုးရတက်ရောတိုင်းသားလက်နက်ကင်တွေပါလက်နက်ကင်ရချင်းရဲ့အတိတ်ပဲဟာလှုပ်ရှားဖို့တက်တဲ့အခွင့်အရေးယူဖို့တက်တယ်လို့သတ်မှတ်ပြီးကစားနေတယ်လို့မြင်မိလို့ပြည်သူတွေအတွက်နားကြားခါတဲ့ဘုံနေမြဲကြားနေမြဲတရရတပုတ်ဖြစ်လာလို့အလွန်စိတ်အနှောက်ရှက်ဖြစ်လာစေပါတယ်
တဲ့င်းကဒီတဲ့င်းကလက်တွေ့အကောင့်ထဲမပေါ်လာဘဲနဲ့ကြားနေကြတဲ့တဲ့င်းဟောင်းတပုတ်ဖြစ်လာတဲ့အတွက်ကြောင့်မလို့ညင်ငွေရပါတယ်ဒီတဲ့င်းမျိုးတွေမပေါ်ပြပါနဲ့တော့ဆိုပြီးတော့ဒန်ရီဒမ်ဆိုတဲ့တော်ရရှင်တော်တော်လေးကိုစိတ်ပြည့်နေပုံနဲ့ရေးလာပါတယ်ရှင်နောက်ထပ်ကိုပိုင်မြင့်ကိုထုတ်ဖော်လာတဲ့တော်ရရှင်ကတော့ဖေးသိမ်းဆိုတဲ့တော်ရရှင်ဖြစ်ပါတယ်စီစဉ်ပြီးတော့မှထုတ်လွှင့်တာဖြစ်တဲ့မြန်မာပြည်တွင်တဲ့င်းတွေကိုအမတန်စိတ်ပြည့်မိပါတယ်လို့သူဆိုလာပါတယ
် VOA အစီအစဉ်အားလုံးကိုအစဉ်မြဲနားဆင်နေပါတယ် VOA ရဲ့မှန်ကန်တဲ့တဲ့င်းတွေကိုနားဆင်ရတဲ့အတွက်ကျေးဇူးတင်ပါတယ်မြန်မာသတင်းတွေက community လက်အောက်မှာနေရတဲ့သတင်းတွေနဲ့တူပါတယ်။ဒီမှာ community ဆိုတာတရုတ်လက်ဝဲဝါဒကျင့်သုံးတဲ့နိုင်ငံကိုရည်ညွှန်းတာပါ။ဘာကြောင့်လဲဆိုတော့လက်ဝဲ community ဝါဒကနေဝင်ခက်လွန်နဲ့ဆင့်တူပါတယ်။သတင်းအမှောင်ချတဲ့နေရာမှာတူပါတယ်။ community ဝါဒကျင့်သုံးတဲ့နိုင်ငံတွေအနောက်အိုးစုဒီမိုကရေစီကျင့်သုံးတဲ့စနစ်ကိုအစဉ်အမြဲပဲဆန့်ကျင်ဘက်လှုပ်လှေရှိကြပါတယ်။ American နိုင်ငံကအထူးသဖြင့် community နိုင်ငံတွေကိုရှောင်ရှားသင့်ပါကြောင်းစေရနာအမှန်နဲ့အကြံပြုပါတယ်။
ဒါကတော့ဒေါ်ရရှင်ကိုပိုင်မြင့်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာရီးဖြစ်ပါတယ်ရှင်။ဒါနဲ့အခုလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့ဒေါ်ရရှင်တယောက်ကတော့အရေးရဆိုတဲ့ဒေါ်ရရှင်မှာသူကတိုင်းရင်းသားတပုံကိစ္စကငြိမ်းငြိမ်းရင်းနဲ့ဖြေရှင်းလို့ရမယ်မထင်ပါဘူးဗျာတဲ့။ဘာလို့လဲဆိုတော့တစ်ဖက်နဲ့တစ်ဖက်ကမယုံကြဘူးလေ။စစ်တပ်ဘက်ကအရေးတာမယ်ဆိုရင်တော့ NCA လမ်းကြောင်းကနေပြီးတော့ငြိမ်းငြိမ်းရင်းယူကြလိမ့်မယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်။ဒီလိုမျိုးသောရရှင်တွေသူတို့ရဲ့ဒီမြန်မာနိုင်ငံကလူမှုရေးကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးချင်နေဆိုရင်ကျမတို့စီကိုစာရေးသားပေးပို့နိုင်ပါတယ်အီးမေးလ်နဲ့ပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်ကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေပြီးတော့ဖော်ပြပေးနေပါတယ်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်တေးတောင်းထားတဲ့သောရရှင်တွေကိုလည်းဆက်ပြီးတော့အလှည့်ပေးချင်ပါတယ်နော်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ကိုတေးထောင်းထားတဲ့သောရရှင်လေးစီဆက်ချင်ပါတယ်မမတ်အေးတနာကျော်ရှင်ညာဝိုင်းအစီအစဉ်နေမယ်တချင်းကအေးရင်သောရရှင်နေနဲ့တကွာတေးတံကိုနားဆင်သူမိမိအနှင်းငယ်ငိုက်မြည်လာတတ်တဲ့အတွေ့မောင်လေးနဲ့ညီမလေးတွေကိုထခိုင်းပါတဲ့ကျမအစီအစဉ်နေတချင်းကြီးနားထောင်ပြီးတော့နားကြီးတယ်လို့စာရေးလာတဲ့ညီမကဆိုလာပါတယ်ဟေဇယ်ရဲ့မောင်လေးရေထပါတော့တချင်းလေးတောင်းပြရစီရှင်နဲ့ဝါရှင်တန်ကခင်ခင်အလံဖြစ်ပါတယ်ဟုတ်ကဲ့ညီမဒီညီမကကျမကိုငိုင်းမြည်တယ်လို့ပြောလာလို့သူပြောတဲ့ဒီမောင်လေးရေထားပါတယ်ဆိုတဲ့တခြင်းလေးကိုရှာကြည့်မိပါတယ်အမောင်လေးရေထားပါတယ်ဆိုတဲ့တခြင်းမူရင်းကတော့တကြော့နှစ်ကြော့တေးကိုတည်ဖြစ်ပါတယ်ဒီနေ့မြတည်ဆူထားတာပါနော်တလောကပဲကျင်းပသွားတဲ့အဆိုပြိုင်ပွဲတစ်ခုမှာ Hazel ဆိုတဲ့အဆိုရှင်မလေးကဒီတခြင်းကိုနားဆင်ပြီးတော့သောရရှင်နေအထူးပြန်ပြောဒီတခြင်းကိုအားပေးကြတာလည်းဖြစ်ပါတယ်ဒီတော့သူပြောထားတဲ့ဒီဟိုငကုံမူရင်းတင်တင်များမဟုတ်ဘဲနဲ့ Hazel နောက်ဆုံးဆူထားတဲ့တကြော့နှစ်ကြော့တေးကိုတည်သူပြောတဲ့အတိုင်းဆိုတော့မောင်လေးရေထားပါတော့ဆိုတဲ့တခြင်းလေးနဲ့
အခုချိန်မှာကျွန်မအစီအစဉ်ကိုနားထောင်ရင်းနဲ့ငိုင်းမြည်နေမဲ့တော်ရရှင်လေးကိုနှိုးချင်ပါရဲ့နော်တော်ရရှင်လေးနှိုးထားပြီးတော့ဒီသချင်းလေးကိုခံစားနားဆင်ကြည့်ပါအောင်ရှင်ကြောနဲ့ကြောဒေးကိုဒီဆိုတဲ့တင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေးတင်တောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမတဲ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။မောင်လေးရဲ့
အေးတနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ထူးခြားဆန်းများသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။မြောက်မက်ဆီဒိုနီးယားနိုင်ငံမှာဆန်တာဆီယာမာတူကစပိညက်ဆာရီနဲ့ပကြီးအယုတ်ဆွဲတာသူ့လက်ရာပြည်ပြင်လွန်းတဲ့အတွက်နာမည်ကြီးသွားပါတယ်။ဘူဂေးရီးယားနိုင်ငံမှာတော့အယုတ်ရေးဖို့ခက်ခဲတဲ့ငှက်မွေးတောင်ပေါ်မှာပကြီးရေးချေတာဟာအောင်မြင်ပြီးတော့နိုင်ငံရဲ့ချားကပါဝယ်ယူနေကြပါတယ်။ဒီလိုကမ္ဘာဒေတာအနှံကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ညံတဲ့မိုင်အတန်စင်တို့ကတင်ပြထားပါတယ်ရှင်။
မြောက်မက်ဆီဒိုနီးယားနိုင်ငံစပိန်နဲ့ဆီယာမာတယောက်ဟာစပိန်နေနဲ့ကျမ်းမြင့်ပေါ်မှာပကြီးပုံတွေကိုဖန်တီးနေပါတယ်။စဖက်လာနာဂရော့စတာနိုဖ်စကာကစပိန်လာညက်သူတွေရဲ့စပိန်ပိုင်းစာတွေနဲ့ဒေတာတွင်းနဲ့နိုင်ငံတကာနာမည်ကြီးသူတွေရဲ့ပုံတွေတွေကိုဖန်တီးနေအောင်ပါ။ညှက်ထားပြီးသားစပိန်တွေနဲ့ပုံတွေဖန်တီးခဲ့တာကြာပြီးဖြစ်ပြီးတော့တခါတလေစပိန်အနေအထားဖြစ်စာတွေနဲ့လည်းပန်းပုံလေးတွေဆွဲပါတယ်။
အင်တာနက်အွန်လိုင်းပေါ်ကနေတခြားစီမင်းနဲ့ပကြီးဆွဲတဲ့အနည်းပညာရှင်တွေရဲ့လက်ရာတွေကိုကြည့်ပြီးတော့သူကိုယ်တိုင်စမ်းကြည့်ဖို့ဆုံးဖြတ်ခဲ့တာပါ။နာမည်ကြီးဆာဗီယာတက်နစ်ကစားသမားနိုဗက်ဂျိုကိုဗစ်ပုံစံနဲ့စတင်ပြီးတော့သူ့လက်ရာတွေကိုအင်တာနက်အွန်လိုင်းလူမှုကွေရက်တွေမှာစတင်ခဲ့တာပါ။အခုချိန်မှာတော့ဒေတာတွင်းမီဒီယာတွေနဲ့ပြည်သူလူထုကြားမှာသူ့လက်ရာတွေကိုသတိထားမိနေကြပါပြီ။စပင်နဲ့ပကြီးဆွဲတာအတွက်လည်းသူ့ကိုယ်သူအနုပညာရှင်တယောက်လိုခံယူထားပြီးတော့ဖန်တီးမှုအနုပညာဟာရင်ပတ်ထဲကလာတယ်လို့ပြောပါတယ်ရှင
်။ဒေရီယာနိုင်ငံကအနုပညာရှင်တယောက်ကတော့ငှက်တောင်မွေးတွေပေါ်မှာပကြီးဆွဲနေပါတယ်။နူးညံ့လာတဲ့ငှက်တောင်မွေးပေါ်မှာဒေတာကန်ရိုးရာပုံမြင်တွေတဲကတလေးဆန်လေးတွေရဲ့ဇက်ကောင်တွေရဲ့ပုံတွေကိုရေးဆွဲတာပါ။အင်္ဂလိပ်လူမျိုးအနုပညာရှင် Ian Davey ရဲ့လက်ရာတွေကိုအင်တာနက်မှာတွေ့ရှိပြီးတဲ့နောက်အခုလိုငှက်မွေးပကြီးလေးတွေဆွဲဖို့ဖြစ်လာခဲ့တာပါသူ့ဘာသာသူလည်းငှက်မွေးပေါ်မှာပကြီးဆွဲဖို့အတွက်လေ့လာတာတွေလုပ်ခဲ့ရပါတယ်တငယ်ချင်းတွေကငှက်မွေးတွေကိုကူညီစုဆောင်းပေးခဲ့ပြီးပကြီးဆွဲလို့ရအောင်ဆေးတမျိုးနဲ့ငှက်မွေးကိုစင်ရပါတယ်ပကြီးဆေးတွေငှက်မွေးပေါ်မှာတင်ကြံဖို့အတွက် primer ကိုသုံးရပြီးတော့စုတ်တံအချွန်ပါးပါးလေးတွေကိုသုံးရတဲ့အပြင် acrylic ဆေးကိုပါသုံးတာပါအစပိုင်းတော့ကတော့သူ့ငှက်မွေးပကြီးတွေကိုလက်ဆောင်အဖြစ်တငယ်ချင်းတွေကိုပေးခဲ့ပြီးအခုအခါမှာတော့လူအများရဲ့အာယုံစိုက်ခံနေရပြီးတခြားနိုင်ငံကလူတွေပါလာဝယ်ကြပါတယ်။ငှက်မွေးပေါ်မှာဆွဲရတဲ့ခက်ခဲမှုကိုသဘောကျနှိမ့်ချပြီးသူ့အနုပညာလက်ရာကောင်းတွေထုတ်လုပ်နိုင်တာကိုလည်းကျေနပ်နေပါတယ်ခင်ဗျာ
။ချက်သမရနိုင်ငံမြို့တော် Prague မှာပြင်သစ်ကျိုးတန်းရှောက်ပညာရှင်တယောက်မြစ်ကိုဖြတ်ကူးပြီးတော့ကျိုးတန်းရှောက်ပြခဲ့ပါတယ်။ဖိုလ်တာဗာမြစ်အထက်ပေ120လောက်မှာပြင်သစ်ဂျိုးဒန်းလျှောက်တဲ့ပညာရှင်တာတီယာနာမိုဆီယိုဘွန်ဂွန်ကာကမြစ်ကိုဖြတ်ကူးပြီးတော့ဆက်ကပ်ပွဲတော်ရှိတဲ့ဘက်ကိုလျှောက်ခဲ့တာပါအရှိပေ1200နီးပါးလောက်ကိုလုံခြုံရေးကျိုးမပါဘဲနဲ့လျှောက်ပြခဲ့တာဖြစ်ပြီးတော့ကန်းစက်တဲ့တံတားပေါ်မှာလူတွေကဝိုင်းကြည့်ပြီးတော့အားပေးခဲ့ပါလေဒါဟာအသက်35နှစ်အရွယ်ဘွန်ဂွန်ကာအတွက်လည်းအရှိဆုံးဂျိုးဒန်းလျှောက်ခဲ့တဲ့ပွဲတစ်ခုလည်းဖြစ်ပါလေစကပ်ပွဲတော်မှာလဲကပြဖြောပြပွဲတွေမီးမုတ်ပြသူတွေလေတဲပစ္စည်းတွေကိုပြင့်မြောက်ကစားပြသူတွေနဲ့စီကားနေခဲ့ပြီးတော့စက်တင်ဘာလတရနေ့ထိပြတာဖြောပြကြမှာဖြစ်ပါရဲ့ရှင
်ကိုငင်းငင်းနဲ့မိုင်တန်စင်တို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားဆံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါသောရရှင်တွေအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတည်သချင်းတောင်းနေတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်ရှင်အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာမနေ့ညကပြုလုပ်ခဲ့တဲ့မင်္ဂလာဆောင်တစ်ခုမှာအသေးခံဘုံခွဲမှုဖြစ်ပွားခဲ့တာကြောင့်တည်ဆုံသူရေအတွက်ထပ်တိုးလာပြီးတော့အခုဆိုရင်63အောင်ထပ်မင်းရှိပြီဖြစ်ပြီးတော့183အောင်ဒဏ်ရာရသွားခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောလိုက်ပါတယ်အာဖဂန်မှာရှိတဲ့ IS Islamic အစိုးရအဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်ဒီအသေးခံဘုံခွဲတိုက်ခိုက်ခံရတဲ့ထဲမှာတည်ဆုံသွားသူအများစုဟာရှီယာဟာဇာရာလူနည်းစုဝင်တွေဖြစ်ကြပြီးတော့တည်ဆုံသွားတဲ့သူတွေထဲမှာအမျိုးသမီးတွေနဲ့ကလေးတွေလည်းပါဝင်တယ်လို့အာဏာပိုင်တွေကပြောပါတယ်။ဟောင်ကောင်မှာတော့အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဆက်တပတ်မြောက်ဖြစ်နေဆက်လက်ကျင်းပခဲ့ပြီးတော့ဒီကနေ့မှာတော့ဆန္ဒပြတဲ့သူရေအတွက်ဟာတသိန်းထက်မနည်းရှိခဲ့ပါတယ်။ဟောင်ကောင်မှာမိုးရေအကြီးကျယ်ရွာနေတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာထီးထီးဆောင်ပြီးလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပါဆန္ဒပြတဲ့သူတွေဟာ Victoria ပန်းချီမှာစုဝေးပြီးတော့အဲ့ဒီကနေဟောင်ကောင်ရဲ့လူစီကားဆုံးဆေးဝယ်ဆန္ဒတွေရှိတဲ့နေရာတွေကိုကြီးတက်ခဲ့ကြတာဖြစ်ပါတယ်။အနာယပါတီဖြစ်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုသုတေသနအဖွဲ့အတွင်းမူဦးမျိုးရန်အောင်သိန်းကိုပါတီလုံခြုံရေးတာဝန်တွေကနေရပ်ဆိုင်းလိုက်ပါတယ်သူကိုမပေးထားတဲ့လုံခြုံရေးတာဝန်တွေကိုကျော်လွန်လှုပ်ဆောင်တာကြောင့်ပါတီစည်းကမ်းနဲ့အညီအခုလိုရေးယူလိုက်တာဖြစ်တယ်လို့ NLD ပါတီပြောခွင့်ရသူဒေါက်တာမျိုးညွန့်ကသတင်းတော့တွေကိုပြောပါတယ်ပါတီလုံခြုံရေးတာဝန်တွေကိုကျော်လွန်လှုပ်ဆောင်တယ်ဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့တော့ဒါဟာပါတီနဲ့ကိစ္စဖြစ်တာမလို့ထုတ်ဖော်မပြောလို့ဘူးလို့ဒေါက်တာမျိုးညွန့်ကဒီကနေ့မှပဲပြောကြားခဲ့ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုရနိုင်ပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူပင်စကီဖြစ်ပါတယ် VOA ကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါကျန်းမာရှင်လန်းကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.
Welcome